Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ya 2015 ku ne September 18 ye cha da ri ni nya 9 nai ga ni 10 nai thi season 2 ko American pi ran su myo daw Washington DC ga ni tai yai tholin pe ni ba bi. Line do meter 24 25 32 50 ne line lat meter 190 do ga ni phan yu na sin nai ja ba le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညပဲ့သတင်းတွေကိုကိုဝင်းခံမော်နဲ့တူချင်ညာပေးမှာပါဥရောပနိုင်ငံတွေကိုဝင်ရောက်လာနေတဲ့ရွှေပြောင်းဒုက္ခတဲ့တသိန်းကျော်ကိုခွဲဝေပြီးလက်ခံဖို့အတွက် EU ဥရောပတမကလွှတ်တော်မတ်တွေကလည်းမဲခွဲပြီးအတည်ပြုလိုက်ပါပြီမနေ့ကချီလီနိုင်ငံမှာပြင်းအား 8.3 အဆင့်ရှိတဲ့ငလင်းကြီးလှုပ်ခတ်ခဲ့တဲ့အတွက်လူ9ဦးသေဆုံးနေပြီဖြစ်တယ်လို့ဆူနာမီရေလိုင်းတွေလည်းသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်နေ
ကောင်းပါပြီရှင်အခုညပိုင်းသတင်းလွှာတွေထဲမှာတော့ဒီတနိုင်ငံလုံးအပြစ်ရရေးတိုင်းရင်းသားလက်နက်ကင်အားလုံးမပါပဲလက်မှတ်ထိုးကြမလားဆိုတာတိုင်းရင်းသားခေါင်းဆောင်တွေဒီလကုံပိုင်းမှာဆုံးဖြတ်ပါလိမ့်မယ်တနိုင်ငံလုံးအပြစ်ရရေးဆွေးနွေးတဲ့အချိန်ရွေးကောက်ပွဲနီးလာတဲ့အချိန်မှာတိုင်းရင်းသားဒေသတွေရဲ့နယ်မြေအေးချမ်းမှုအခြေအနေရောဘယ်လိုရှိပါလဲ
အစိုးရဖက်ကနယ်မြေဆုံးမှုရေးနယ်မြေရှိနေရတဲ့ခေါင်းဆောင်တွေလက်လံတိုက်ခတ်နေတော့
RCSSSC ပြောခွင့်ရပုံမှုဆိုင်လာရဲ့ပြောကြားချက်ကိုနားဆင်ရမှာပါတခါရွေးကောက်ပွဲမဲဆန္ဒရှင်တွေရဲ့ရုပ်ောက်ပွဲပေါ်သဘောထားမှတ်ချက်နဲ့အတူတောင်တမန်အင်းနဲ့ငါးတွေတည်ဆုံရတဲ့အထိရေတုညဉ့်ညံ့မှုကိုရောဘလူကင်တွေဖြည့်ရှင်းပေးမှလဲဆိုတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းခန့်မောင်တို့ကကြေညာပေးပါမယ်ရှင
်ဥရောပနိုင်ငံတွေထဲခိုလုံဖို့အတွက်ကြိုးစားကြတဲ့ရွှေပြောင်းဒုက္ခတွေကနှစ်ဦးရောက်ရှိလာကြတဲ့EU နိုင်ငံတွေမှာဒုက္ခသည်တွေစုပြုံးနေတာကိုဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့ EU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေကြားဒုက္ခသည်တသိန်း2000လောက်ကိုခွဲဝေပြီးလက်ခံဖို့အတွက်အစီအစဉ်ကိုဥရောပလွှတ်တော်ကထောက်ခံခဲ့ပါတယ်။ EU လွှတ်တော်အမတ်တွေဟာဒီကနေ့ကျယ်တဲ့ပြည်နေမှာထောက်ခံမဲ382မဲ၊ကန့်ကွက်မဲ124မဲ၊ကြားနေ54မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်။နောက်တစ်ဆင့်အနေနဲ့ EU ပြည်ထောင်စုဝန်ကြီးတွေကဒါကိုအတည်ပြုပေးရမှာဖြစ်ပြီးဒီအတည်ပြုပေးတာဟာဥရောပအရှေ့ပိုင်းနိုင်ငံတွေဘက်ကဆန့်ကျင်နေတဲ့အနေအထားကိုပြောင်းပေးနိုင်မှာဖြစ်ပါတယ်။ဩစတြီးယားဝန်ကြီးချုပ်ဝါနာဖရမန်ကစလိုဗေးနီးယားဝန်ကြီးချုပ်နဲ့ဒီကနေ့စလိုဗေးနီးယားနိုင်ငံမှာတွေ့ဆုံပြီး EU ဥရောပသမဂ္ဂကနေဒုက္ခသည်အရေးတွေကိုအရေးထားလှုပ်ဆောင်ဖို့အတွက်ပန်ကြားလိုက်ပါတယ်။ခရိုအေးရှားဝန်ကြီးချုပ်ဇိုရန်မလင်နိုဗစ်ကလည်းဩစတြီးယားဝန်ကြီးချုပ်နဲ့ဒီကနေ့ပဲဇာဂရက်မှာတွေ့ဆုံပြီးဒီပြဿနာကိုဆွေးနွေးကြတာဖြစ်ပါတယ်။ခရိုအေးရှားဝန်ကြီးချုပ်ကဒီဒုက္ခသည်တွေကိုသူတို့နိုင်ငံတည်းကိုဖြတ်တန်းခွင့်ပေးမယ်လို့ကတိပေးခဲ့ပါတယ်။ဟန်ဂေရီကဆီးရီးယားနဲ့ထိစပ်နေတဲ့နယ်စပ်ဒေသကိုပိတ်ပစ်လိုက်ခြင်းကစပြီးခရိုအေးရှားနိုင်ငံတည်းကိုရွှေပြောင်းဒုက္ခသည်9600လောက်ဝင်ရောက်လာတယ်လို့ခရိုအေးရှားနိုင်ငံကပြောပါတယ်။တစ်ချိန်တည်းမှာပဲခိုလုံခွင့်တောင်းခံဖို့အတွက်ကြိုးစားကြတဲ့ရွှေပြောင်းဒုက္ခသည်တွေပေါ်မှာဟန်ဂေရီနိုင်ငံရဲ့ဆက်ဆံမှုဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂကရှုံ့ချနေတာဖြစ်ပါတယ
်ဒီချီလီနိုင်ငံမှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ညက 8.3 အဆင့်ပြင်းရရှိတဲ့မြေငလျင်ကြောင့်အနည်းဆုံးလူ9ဦးသေဆုံးသွားပြီးဆူနာမီအခြေအနေတွက်သတိပေးမှုတွေကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်ချီလီသမ္မတမီရှယ်ဘက်ချလာဟာအဲ့ဒီဒေတာတွေကိုကိုယ်တိုင်တွားရောက်ကြည့်ရှုမယ်လို့ပြောလိုက်ပါတယ်ငလျင်မှာချီလီနိုင်ငံမြို့တော်ဆန်တီယေဂိုရဲ့မြောက်ဘက်ကီလိုမီတာ900ခန့်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတော့တောင်အမေရိကတိုက်ရဲ့တခြားဘက်ခြမ်းမှာရှိတဲ့ဘရူနိုဆိုက်ဒက်စ်မြို့အထိကိုတက်ရောက်မှုရှိခဲ့ပါတယ်။အခုချိန်မှာတော့ချီလီလူသက်တမ်းကျော်ဟာဘေကင်ယာကိုရွှေ့ပြောင်းကြပြီးဖြစ်ပါတယ်။မြို့တော်ဆန်တီယေဂိုမြောက်ဘက်မှာရှိတဲ့အီလပယ်ကန်ချီမြို့တော်ဝင်ကတော့မြို့ထဲမှာအိမ်တချို့ပြိုလဲပြီးနှစ်စင်ပြီးပြတ်တောက်သွားခဲ့ကြောင်းပြောခဲ့ပါတယ်။နိုင်ငံခြားသားလဲပတ်များတဲ့ဗယ်ပရာဇီဆိုမြို့ရဲ့ဒီအနည်းမှာတော့ဆူနာမီလှိုင်းတွေကစတင်ဝင်ရောက်လာပြီးဖြစ်တာကြောင့်ဒီအုပ်အော်တန်တွေနဲ့အတူလူတွေကကုန်းမြင့်ဘက်ခြမ်းတွေစီကိုရွှေ့ပြောင်းသွားကြပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတော့အမေရိကန်နေနဲ့လိုအပ်ရင်ကူညီဖို့အသင့်ရှိကြောင်း Twitter စာမျက်နှာကနေတစင်ပြောကြားထားပါတယ်။
စီးရီးယားနိုင်ငံထဲမှာရုရှားကစစ်တပ်တွေတိုးပြီးချနေချိန်မှာပဲစီးရီးယားစစ်ပွဲနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်စစ်တပ်ချင်းဆွေးနွေးဖို့အတွက်ရုရှားဘက်ကကမ်းလှမ်းချက်ကိုအမေရိကန်ဘက်ကစဉ်းစားနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဝန်ကြီးကယ်ရီကရုရှားရဲ့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းသိရအောင်ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့ဒီသတင်းပတ်တယ်မှာပဲဖုန်းနဲ့ဆက်သွယ်ပြောကြတာပါ။စီးရီးယားနိုင်ငံအရေးမှာရုရှားကပိုးပြီးပါဝင်ပတ်သက်လာတာဟာစီးရီးယားကပဋိပက္ခပိုးပြီးဆိုးလာစေတဲ့အပြင်အစွမ်းအောင်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အားလုံးရဲ့ဘုံညီမန်းချက်ကိုလည်း short တွေရောက်နေတယ်လို့ Mr. Lavrov ကိုတတိပေးခဲ့ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ Syria စစ်အာဏာရှင်ကို Russia တမမို့တခြားဘယ်နိုင်ငံကပဲဖြစ်ဖြစ်စီးရီးယားဆက်ပြီးပံ့ပိုးပေးနေတာဟာ Syria ပြည်တွင်းလုံခြုံရေးအခြေအနေကိုအားနည်းသွားစေပြီးအစွမ်းအောင်သမားတွေကိုလည်းပိုပြီးဆွဲဆောင်မှုရှိလာစေမှာဖြစ်တဲ့အပြင် Syria နိုင်ငံကိုအပြုသဘောဆောင်ပြီးထိရောက်တဲ့နေတွင်နဲ့အောင်မြင်မြင်ပြောင်းလဲမှုတွေလုပ်နိုင်ဖို့အနာဂတ်ပူးပေါင်းဆောင်ရွက်ရေးမှာအဟံအတားတွေဖြစ်စေနိုင်တယ်လို့လည်းပြောပါတယ်။
ပါဝင်ရှင်ပြိုင်သူ17ယောက်ရှိခဲ့တဲ့ Republican Party ရဲ့သမရလောင်းစကားစစ်ထိုးပွဲကိုမနေ့ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Simi တောင်ကြားက Ronald Reagan စာကြည့်တိုင်းမှာပြုလုပ်ခဲ့ပါတယ်။ဒုတိယအကြိမ်မြောက်ဖြစ်တဲ့ဒီစကားစစ်ထိုးပွဲမှာထိတ်ဆုံးကရေပန်းစားနေတဲ့ Billionaire တထေး Donald Trump ကပြိုင်ဘက်တွေရဲ့အဓိကပြစ်မှတ်ဖြစ်ခဲ့ပြီးတော့သူ့ရဲ့သမရကောင်းတယောက်မဖြစ်နိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့ Threat တိုက်ခိုက်မှုကိုခံခဲ့ရပါတယ်။Trump ကိုနိုင်ကတော့သူ့ရဲ့စီးပွားရေးလုပ်ငန်းရှင်တယောက်အနေနဲ့ရင်းချက်တဲ့အတွေ့အကြုံနဲ့တပါကိုအသုံးချပြီးပြိုင်ဘက်တွေကိုစိန်ခေါ်ရင်းမဲဆွဲခဲ့ပါတယ်။အကယ်၍သာသူသမရဖြစ်လာမယ်ဆိုရင်ရုရှားသမရဗလာဒီမာပူတင်တို့လိုကမ္ဘာကောင်းဆောင်တွေနဲ့တက်ရောက်ပေါင်းသွားမယ်လို့လည်းပြောခဲ့ပါသေးတယ်။ဒီစကားစစ်ထိုးပွဲမှာပဲသူအရင် Florida ပြည်နယ်အုပ်ချုပ်ရေးမှူးအောင် Jeb Bush နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စမှာအပြန်အလှန်တိုက်ခိုက်ခဲ့ပါသေးတယ်။ဝင်ရောက်ပါဝင်ခဲ့တဲ့သမရလောင်းတော်တော်များများဟာဒီမိုကရက်တစ်ပါတီရဲ့သမရလောင်းဟီလာရီကလင်တန်ကိုလည်းဒီပြိုင်ပွဲမှာဝေဖန်ခဲ့ကြပါသေးတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒီကနေ့ဂျပန်လွှတ်တော်ရှင်မှာဆန္ဒပြသူထောင်ချီရှိနေပြီးလွှတ်တော်ရဲမှာတော့လက်ရှိအာဏာရ Liberal Democratic Party မဟာမိတ်ဖွဲ့တွေကိုအတိုက်ခံမှတ်တွေကအော်ဟစ်ကန့်ကွက်ပြီးရုံရင်းဆန့်ကပ်တွေဖြစ်နေပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကစလို့ဂျပန်စစ်တပ်ကိုနိုင်ငံရေးချမှတိုက်ခိုက်ရေးအတွက်ဆီလွတ်ဖို့အတွက်ခွင့်ပြုထားတဲ့အငင်းပွားဝဲလုံခြုံရေးဥပဒေအတွက်ဂျပန်လွှတ်တော်အမတ်တွေကဒီသတင်းပတ်ထဲမဲပေးဖို့ပြင်နေတော့မှာပဲထောင်နဲ့ချီတဲ့စစ်ဆန်ခြင်းတမားတွေတိုကျိုမှာဆန္ဒပြဖို့ပြင်နေတာပါ။ဒီလုံခြုံရေးဆိုင်ရာဥပဒေဟာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေ၁၀ခုကိုပြောင်းပြစ်ပြီးဂျပန်စစ်တပ်ကိုလူမှုနဲ့အကျိုးစီးပွားကာကွယ်ရေးမှာပုံမှန်လှုပ်ရှား권ပေးထားတဲ့ကိုနိုင်ငံအတွက်ဖြစ်စေအမေရိကန်ပြည်ထောင်စုလိုမဟာမိတ်တွေအတွက်ဖြစ်စေကာကွယ်ရေးမှာပါဝင်လှုပ်ရှားခွင့်တွေရလာစေမှာဖြစ်ပါတယ်ဒီဥပဒေကိုတောက်ကြံနေထုတ်ပြန်မယ်လို့မျှော်လင့်ထားပေမဲ့နိုင်ငံတော်ကလူမှုဆန္ဒပြပွဲတွေလုပ်ဖို့အတွက်ចောင်းသားတွေဥဆောင်စည်းရုံးနေပြီးဒီဥပဒေကိုဆန့်ကျင်သူတွေလည်းအခုလာပိုင်းတွင်းမှာပဲတိုးလာနေပါတယ
်တရုတ်နိုင်ငံကအင်တာနက်ကနေတိုက်ခိုက်မှုတွေကိုဆန့်ကျင်ကန့်ကွက်လိုက်ပြီးအမေရိကန်နဲ့တူလက်တွဲလုပ်ကင်သွားကိုဆန္ဒရှိကြောင်းတရုတ်စစ်မြေအရာရှိတဦးကဒီကနေ့ကြာသပတေးနေ့မှာပြောကြားသွားခဲ့ပါတယ်ဒါသမ္မတအိုဘားမားကတရုတ်အစိုးရပေါ်အင်တာနက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးသတိပေးပြောဆိုမှုအပြီးမှာထွက်ပေါ်လာတာဖြစ်ပါတယ်။အင်တာနက်လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ရမှုတွေဟာနောက်တစ်ပတ်မှာဝါရှင်တန်ကိုလည်လာမဲ့သမ္မတရှီကျင်ပင်ရဲ့ခီးစဉ်မှာအဓိကဆွေးနွေးဖို့အကြောင်းအရာဖြစ်လာပါတယ်။တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးဂျန်စီကွမ်ကတော့တရုတ်နဲ့အမေရိကန်နိုင်ငံလုံးဟာအင်တာနက်လုံခြုံရေးနဲ့ပတ်သက်လို့တူညီတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရတာဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နားလည်မှုနဲ့ပူးပေါင်းလှုပ်ဆောင်မှုကိုတိုးမြင့်တင်ကြောင်းပြောဆိုလိုက်ပါတယ်။သမရရှိကျင်ပင်ဟာစက်တင်ဘာ22ရက်ကနေ25ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်မှာဖြစ်ပါတယ
်။ထိုင်းနိုင်ငံကပတ်တရားနဲ့ချုံပရိခိုင်တွေကိုညရင်းချင်းရေကြီးရေရှမ်းခဲ့တဲ့နောက်ပိုင်းမှာရေဘေးတန်ခံရတဲ့ဒေသတွေဖြစ်နေဒီကနေ့ကြက်သက်ပရိနေမှာကြေညာလိုက်ပါတယ်။အပူပိုင်းမုန်တိုင်းဗန်ကိုတိုက်ခတ်မှုဒဏ်ခံရတဲ့ထိုင်းနိုင်ငံနေရာအမြတ်ပြားမှာမိုးအများပြားရွာသွန်းခဲ့ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်ရေကြီးရေရှမ်းမှုတွေရှိခဲ့ပါတယ်။တက်ခိုင်ချန်တပ်ပူရီဆူရင်းနဲ့ဆူရီစကတ်ခရိုင်တွေအပါအဝင်ထိုင်းရှိတောင်ပိုင်းကခရိုင်တွေကိုရေဘေးတန်တဲ့ဒေသတွေဖြစ်တက်မှတ်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ဒေတာရင်းသတင်းတွေမှာတော့ရေဘေးတန်ခံရသူတွေအစိုးရတာဝန်ရှိသူတွေကအကူအညီပေးပြီးတော့ဒေတာရင်းနေထိုင်သူဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေပါတယ်
။ စူမထရာကျွန်းပေါ်မှာနေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကဒီတော်မီကနေလာတဲ့မီးခိုးတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒီကနေ့ကြာသပတေးနေ့မှာသမ္မတဂျိုကိုဝီဒိုတို့ကိုဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သူတွေဟာရာအူပြည်နယ်မြို့တော်ပီကာဘာရူရဲ့ဒီမီးခိုးငွေတွေဖုံးနေတဲ့လမ်းမတစ်ဖက်တစ်ချက်မှာစီတန်းပြီးတော့လက်ရှိအခြေအနေကိုသမ္မတလာရောက်ကြည့်ရှုနိုင်ဖို့အတွက်လင်းလက်မှတ်ဖို့တစောင်းပို့ပေးဖို့ရန်ပုံငွေထည့်ဖို့မြို့ကန်တွေကိုလှုံ့ဆော်နေကြပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းခတ်မောင်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေလည်းအရင်ဆုံးရှမ်းပြည်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေကိုပြောပြပေးပါမယ်ရှင်ရှမ်းပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့အကြားဒီရက်ပိုင်းအတွင်းတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အတွက် RCSS SSC တောင်ပိုင်းကသူတို့ထိန်းချုပ်ထားတဲ့ဒေသတွေအတွင်းရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုလုံခြုံစိတ်ချရတဲ့အချိန်ထိယာယီရပ်ဆိုင်းထားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကနေ့မှာတော့နိုင်ငံရေးပါတီတွေကစည်းရုံးရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပါတယ်။ဒီသတင်းအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရတက်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့အကြားမှာဩဂုတ်လကနေဒီလ16ရက်နေ့ထိတိုက်ပွဲပေါင်း9ကြိမ်ဖြစ်ပွားခဲ့ပြီး16ရက်နေ့ကခိုလံမြို့နယ်အတွင်းဖြစ်ပွားတဲ့3နာရီနီးပါးကြာတိုက်ပွဲမှာအစိုးရတက်ဖက်ကတိုက်လေရင်နဲ့စစ်ရဟတ်ယာဉ်တွေပါအုံပြုပြီးတိုက်ခိုက်ခဲ့တယ်လို့ရှမ်းတက်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီလိုတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးလုံခြုံရေးစိတ်မချတဲ့အခြေအနေကြောင့်နိုင်ငံရေးပါတီတွေကို RCSS SSA တောင်ပိုင်းတပ်ဖွဲ့ထိန်းချုပ်နယ်မြေအတွင်းမှာမဲဆွယ်စည်းရုံးရေးလုပ်ငန်းတွေခਿੱတရက်ဆိုင်ဖို့ထုတ်ပြန်ခဲ့တာဖြစ်ကြောင်း RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကပြောပါတယ
်။အစိုးရဘက်ကနေမျိုးစုံမှုနဲ့နေမျိုးရှင်းလင်းရေးဆိုတဲ့ကောင်းတဲ့နဲ့ဖွဲ့လဲလန်တိုက်ခတ်နေတော့တက်ပွဲတွေဖြစ်ပွားခဲ့ရပါတယ်။တက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းဆိုတော့ဒီလူမျိုးစုတွေကိုလူခွေးချောဖောက်မှုတွေပြုလုပ်နေတာကိုလည်းကျွန်တော်တို့သိရတော့ဒီလူမျိုးစုအတွက်ရောဒီရေကောက်ပွဲအတွက်ကြီးအောင်ရေးမဲ့ဆွဲလှုပ်ရှားနေတဲ့နိုင်ငံပါတီတွေလည်းလာပြီးတော့ထိခိုက်နေမှာကိုလည်းကျွန်တော်တို့ဆွေးနွေးတဲ့အကြောင်းဒီကြီးအောင်ရေးမဲ့ဆွဲရေးကိစ္စတွေစစ်တပ်ကနရပ်ဆိုင်သေးပါအဲ့နေအချမ်းလာမှာပဲပြန်ပြီးတော့အဆောင်ဖြစ်ပါအောင်ဆိုတော့ဒီပေါ်မြင်တဲ့အတိပေးတဲ့ဒီထုတ်ပြန်ခြင်းနဲ့ဆက်ထုတ်ပြန်တာပဲဖြစ်ပါတယ်
ဒီလိုထုတ်ပြန်ထားတဲ့မြို့နယ်တွေထဲမှာကွန်ဟင်းခိုလံမိုးနဲ့မောင့်ပဲလွယ်လင်းကြောင်မဲ့စတဲ့မြို့နယ်တွေပါဝင်ပါတယ်လောလောဆယ်မှာတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေတွေကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကိုအကြောင်းကြားထားပြီးတိုက်ပွဲတွေဆက်လက်မဖြစ်ပွားအောင်နဲ့တခြားဒေသတွေစီကိုပြန့်နှံ့မသွားအောင်ဆောင်ရွက်နေတယ်လို့လည်းဘုံဘူးကြီးဆိုင်လာကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့တောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်မောင်တိုးကတော့အဲ့ဒီညံမြေတွေအတွင်းမှာစီယုံရေးမစင်းဖို့အကြောင်းကြားထားတယ်လို့ပြောပါတယ
်ကျွန်တော်ဒီနေ့အစပြီးတော့အဲ့ဒီအပိုင်းလေးမှာတော့ကျွန်တော်မစင်းဖို့လေအကုန်လုံးတော့ပြန်နေကြတော့ဖုန်းနဲ့တော့လမ်းညစ်တာပါပဲကျွန်တော်တို့ဒီစင်းနဲ့ကိုယ်စလဲလောင်းလေးရဲ့အစမ်းတွေရှိတဲ့အတွက်လေကျွန်တော်တို့တော့ရက်ထားပေးမှာပဲ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအထွေထွေတွင်းရင်းမှုဦးဆိုင်ညွန့်လွင်ကတော့ဒီလိုရက်ဆိုင်ထားမဲ့မြို့နယ်တွေဟာအနည်းဆုံး16မြို့နယ်လောက်ရှိတယ်လို့ပြောပါတယ
်ကျွန်တော်တို့ကမတတ်နိုင်လို့ရက်ဆိုဒေသကရက်ခါရက်ခါရမှာပေါ့အခုတော့ရက်ထားဆိုင်တဲ့မြို့ပေါ်မှာပဲလုပ်ပါတယ်စီရင်လို့ပြောလို့အသိမရပါဘူး
ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ဟာအပြစ်ခတ်ရက်စဲရေးအတွက်အစိုးရနဲ့ပြည်ငယ်အဆင့်ပြည်ထောင်စုအဆင့်မှလက်မှတ်ရေးထိုးထားပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလည်းလက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့အဖွဲ့ဖြစ်တာကြောင့်လက်ရှိတိုက်ပွဲတွေဟာဒီနယ်မြေတွေမှာရွေးကောက်ပွဲမဖြစ်အောင်ဆောင်ရွက်နေတာလားလို့တန်တရားရှိစရာဖြစ်နေကြောင်းဦးဆိုင်ညွန့်လွင်ကဆက်ပြောပါတယ်
ကျွန်တော်တို့စိတ်ကူတာကရွေးကောက်ပွဲဟိုပြည်မှုကျွန်တော်တို့ဆက်နေလို့တလားလို့ဆမားတော့ဒီလိုဖြစ်စရာအကြောင်းလည်းဘာမှမရှိဘူး ACS နဲ့လည်းလက်မထိုးဖို့အစမင်းဖြစ်နေတဲ့အချိန်ကဒီလိုဖြစ်တယ်ဆိုတော့ကျွန်တော်တို့စဉ်းစားကြရဖြစ်နေ
အခြားတစ်ဖက်မှာတော့ RCSS SSA တောင်ပိုင်းကသူတို့လက်မခံတဲ့ပါတီတွေကိုဒီနယ်မြေအတွင်းစီယုံရေးမစင်းနိုင်အောင်ကန့်သတ်ပြီးလက်ခံတဲ့ပါတီကိုတီးဆန့်ဝင်ရောက်နိုင်အောင်ဆောင်ရွက်နေတာလားလို့ယူဆတာတွေလည်းရှိနေပါတယ်ဒီလိုရွေကျဲနဲ့ဆောင်ရွက်တာဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်သတ်မှတ်နိုင်မှာမဟုတ်ကြောင်းလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်
တကယ်လို့ပေးဝင်တဲ့ပါတီကိုပေးဝင်မယ် င်းဝင်ရင်လည်းဒီပင်းဝင်ဆိုတော့ဒါမျက်တာတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးပေါ့
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်မောင်တို့ကတော့ရှမ်းတက်ဖွဲ့အနေနဲ့ဗက်လိုက်ပြီးကန့်သက်တာမဖြစ်နိုင်ကြောင်းအခုလိုပြောပါတယ်
အဲ့လိုတော့မဖြစ်ဘူးကွာလောလောဆယ်ရတယ်သူတိုက်ပွဲတွေလည်းတကယ်ဖြစ်နေတယ်လေ။နေ့ရက်လည်းလည်းလည်းနားတဲ့ဟိုတိုက်ပွဲစစ်တော်တွေမှာပြည်တယ်လို့ရှိရဲဆက်ဆံတော့ဆေးရုံမှာရောက်လာတယ်ရှိရဲလေ။ဒီနေ့တော့ကျွန်တော်ဘက်ကလည်းကုစရယ်လောင်းလေးတော့ပြပေါ့အရင်မဆွသိတယ်လို့ကျွန်တော်ကလည်းကားတော့လက်တော်တော့တကယ်တိုက်ပွဲတွေလည်းဖြစ်နေတာလေ။ဖောက်ကြည့်ရမှာပေါ့
။လာမယ့်ရွေးကောက်ပွဲကိုတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်ပြီးလွတ်တော်ကုစရယ်တွေမဲဆွယ်စည်းရုံးတာကိုဒီလ10ရက်နေ့ကနေရက်ပေါင်း60ခွင့်ပြုထားတာဖြစ်ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အော်တိုဘာလပြမပတ်မှာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ရေးထိုးဖို့ရည်သက်မှတ်ထားပေမဲ့ဘယ်အဖွဲ့တွေပါဝင်မယ်ဆိုတာတော့တိတိကျကျထုတ်ပြန်တာမရှိသေးပါဘူးဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မူဆယ်နဲ့ကချင်ပြည်နယ်မန်စီမြို့နယ်တွေမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်တနိုင်ငံလုံးအပြစ်ရရေးမှာတိုင်ရင်သားလက်နက်ကင်အားလုံးမပါပဲလက်မှတ်ထိုးကြမလားဆိုတာတိုင်ရင်သားထိပ်သီးခေါင်းဆောင်တွေဒီလကုံဘိုင်းမှာဆုံးဖြတ်ကြပါလိမ့်မယ်အပြစ်ရရေးဆွေးနွေးနေတဲ့တိုင်ရင်သားလက်နက်ကင်အဖွဲ့တွေဘက်ကအပြစ်ရစာချုပ်မှာတိုင်ရင်သားလက်နက်ကင်အားလုံးပါဝင်လို့ပေမဲ့အစိုးရဘက်ကလက်မခံနိုင်ပဲဖြစ်နေတာပါအစိုးရနဲ့တိုင်ရင်သားလက်နက်ကင်တို့ကြားအပြစ်ရရေးအကြိတ်တန်းဆွေးနွေးနေတဲ့အချိန်ရှမ်းပြည်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေစေဖြစ်တာကြောင့်တနိုင်ငံလုံးအပြစ်ရရေးအပေါ်မှာတက်ရောက်မှုရှိလာမလားဆိုတာကိုတော့မသိငီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုတိုင်းသားလက်နက်ကင်တို့ဘက်ကအလုံးပါဝင်လက်မှတ်ရေးထိုးလို့ပြီးမဲ့အစိုးရဘက်ကတိုင်းသားလက်နက်ကင်အလုံးတို့ကိုလက်မခံနိုင်ဖြစ်နေတာပါမြန်မာအစိုးရနဲ့ညှိနှိုင်းခဲ့တဲ့အချက်တွေကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲကိုလည်းတိုင်းသားလက်နက်ကင်တို့ရဲ့အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဝင်တွေဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးခဲ့ကြပါတယ်တိုင်းသားလက်နက်ကိုင်တို့ရဲ့အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကမြန်မာအစိုးရနဲ့ညှိနှိုင်းတာမှာမြန်မာအစိုးရဘက်ကလုံးဝအလျှော့မပေးနိုင်တဲ့အနေအထားမှာရှိနေတာဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်အပြည့်ရဆဲတဲ့ခါကျရင်ကျွန်တော်တို့ကတော့တနိုင်ငံလုံးပြစ်ခတ်ရဆဲရေးဆိုပြီးတော့မှကျွန်တော်တို့ကြိုးပမ်းနေတော့ဒီလက်နက်ကင်ထားတဲ့တိုင်းသားအဖွဲ့အလုံးပါဝင်ရေးကိုကျွန်တော်တို့အဓိကထားတယ်အဲ့မှာအလုံးပါဝင်ရေးမှာတချို့တည်ဆုံမှုရှိရင်အ ਨੇ ဆုံးအဖြစ်ကျွန်တော်တို့ SD ဖွဲ့ဝင်18ဖွဲ့အလုံးပါဝင်နိုင်ရေးကိုကျွန်တော်တို့အခြေခံပြီးတော့တညှိတာပါအဲ့ဒီမှာအစိုးရဘက်ကတာကိုအလုံးလက်မခံနိုင်ဖြစ်နေကျွန်တော်တို့ကတော့ဒီကျွန်တော်တို့ SD ဖွဲ့ဝင်နေနဲ့ပဲဆုံးဖြတ်မပေးချင်ဘူးမပေးနိုင်ဘူးကျွန်တော်တို့ကတော့ထိပ်တိခေါင်းဆောင်များစည်းဝေးကိုမကြခင်ကျင်းပမယ်ဒီလမကုန်ခင်တော့ပါလေအဲ့ဒီမှာဆုံးဖြတ်ပေးဖို့ဒါမဲ့ဒီအခုကျွန်တော်တို့ဆွေးနွေးနေတာတော့ကျွန်တော် SD နေနဲ့ဘလို့နီးနဲ့အထောက်ကူပေးနိုင်မလဲဆိုတဲ့အပိုင်းပါပဲ။တစ်ဖက်ကအဲ့တလို့ဆွေးရဘက်ကလည်းအဲ့တလို့ပဲဟိုလှည့်ပြီးတော့ခေါ်နေတာရှိတယ်နော်။ဒါမဲ့ကျွန်တော်တို့ကတော့အဲ့တလို့ဒီကျွန်တော်စုဖွဲ့ပြီးတော့ဆွေးနွေးနေတဲ့ကာလမျိုးမှာတချို့ဖွဲ့တွေကနေတလို့တီးသန့်ထွက်ပြီးတော့ပေါ့လေ။တော်ပြီးတော့လက်မထိုးရင်ကျွန်တော်ရဲ့ရည်ရွယ်ချက်ကိုတိခိုက်နိုင်တယ်။အဲအဲ့တလို့တော့ကျွန်တော်တို့မြင်တယ်အဲ့ဒါမှလည်းနီလန်းချာနေတာပ
ါတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်အားလုံးမဟုတ်ဘဲတချို့တဝက်ကိုချန့်လိုက်ရေးထိုးကြမလားဆိုတာကိုတိုင်းရင်းသားထိပ်သီးခေါင်းဆောင်တွေဒီလကုန်ပိုင်းထိုင်းနိုင်ငံချင်းမိုင်မှာထပ်မံတွေ့ဆုံဆွေးနွေးပြီးဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်တနိုင်ငံလုံးအပြစ်ရရေးမှာအားလုံးပါဝင်ခွင့်ရရေးတိုင်းရင်းသားတို့နဲ့မြန်မာဆွေရကြမပြေမလည်ဖြစ်နေချိန်မှာပဲရှမ်းပြည်နယ်ဒလွားမှာတော့ရှမ်းလက်နက်ကိုင်တပ်တွေကချင်လက်နက်ကိုင်တပ်နဲ့တောင်ပလောင်တပ်တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တော့ရှမ်းတန်တော်စင်သတင်းဌာနရဲ့အေဒီတာဦးခွန်ဆိုင်ကအခုလိုသုံးသပ်ပါတယ
်။ RCSS လို့မျိုးကသူနဲ့အစိုးရကနည်းမြေတမမှုကမသေးကွဲဘူး။နော်မသိပြီးတော့မှမရှင်းဘူး။မရှင်းတဲ့အခါကျတော့အစိုးရအနေနဲ့ကဩငါတို့ဌာနချုပ်ပဝန်ကျင်ဆယ်မိုင်လောက်မှာသူတို့လာလှုပ်ရှားတယ်ဆိုတာမတင်တော်ဘူးဒီမှာလိုက်ရှင်းဒီ RCSS ကလည်းသူတို့ကတောထဲမှာလှုပ်ရှားတယ်တောင်တောင်ထဲမှာလှုပ်ရှားတယ်ဆိုတော့ဆယ်မိုင်တို့ဘာလို့မသိဘူးပေါ့ဗျာငါဒါငါတို့နေမြင်ငါတို့ရှမ်းပြည်ပဲကွာဆိုတဲ့ဟာမျိုးထားတယ်အဲ့ဒါမျိုးတကြောင့်မလို့ဖြစ်တယ်လို့ပြောပါတယ်
ရွေးကောက်ပွဲကာလလုံခြုံရေးအပြင်ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ RCS SSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့နဲ့မြန်မာတပ်မတော်ကြားကဆက်ဆံရေးကလည်းတခြားတိုင်းရင်းသားလက်နက်ကိုင်တပ်တို့လိုနှီးဆက်မှုမရှိတာကြောင့်တိုက်ပွဲတွေပိုပြီးတော့ဖြစ်ရတာလို့လည်းဥက္ကဋ္ဌဆိုင်ကသုံးသပ်ပါတယ်ရှင
်။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါ။အခုတခါတော့မဲဆန္ဒရှင်တွေဘက်ကသဘောထားအမြင်တွေစီကိုကြည့်ကြရအောင်ပါ။2015အထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်တွေကိုစက်တင်ဘာလ14ရက်နေ့ကဒုတိယကြိမ်ထုတ်ပြန်လိုက်တာမှာနေရာအတော်များများမှာအမှားယွင်းတွေဆက်ပြီးတော့ဖြစ်နေတော့မှရှိပါတယ်။မဲဆင်းအမှားတွေဆက်ဖြစ်နေတာဟာရွေးကောက်ပွဲတရားမျှတလွတ်လပ်မှုနဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပြည်သူလူထုတွေရဲ့ကိုယ်စားပြုမှုကိုထိခိုက်အောင်တမင်ရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်နိုင်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်တွေမှာအမားယွင်းတွေအတော်များများဆက်ပြီးရှိနေတော့မယ်ဖြစ်တယ်လို့မဲဆန္ဒရှင်တွေကပြောပါတယ်။စက်တင်ဘာ14ရက်နေ့ကဒုတိယကြိမ်ထုတ်ပြန်လိုက်တဲ့မဲဆန္ဒရှင်စီးရင်တွေနဲ့ပတ်သက်ပြီးရန်ကုန်မြို့ကန်တချို့ကတော့ VOA ကိုအခုလိုပြောပါတယ်
ဒီနေ့အဲ့ဒါတင်ရတယ်ဒီကဥပမာကျွန်တော်တို့ကရေးကြည့်တော့နည်းနည်းလေးပြန်တော့ဒါမှမဟုတ်ကျွန်တော်ကဒီမှာပေါ်နေတဲ့မားရဲရလေးပါလို့ပြန်မှန်သွားတော့ဒါလည်းဘာပြန်မှားလဲဆိုတော့ဒီမှာကလည်းဒီနေ့ကတော့အဲ့ဒီနေရာမှာပါအောင်ကျွန်တော်တို့ရောကျွန်တော်တို့လည်းပြန်ပါလာရရှိတယ်နောက်တစ်ခုကဖော်ဖာဘစ်နက်စီရောအဖာဘစ်နက်စီတဲ့ခါကျတော့ကြီးလာလို့ပုံရှိရှိသွားတော့
ဗဟန်ရဲ့အဲ့အဲ့ပတိရဲ့ရှင်ကတော့လိုက်တယ်မအောင်ဒီနေ့ချီထိုးရမယ်တဲ့သမီးရဲ့ဆိုဘာဖြစ်လို့လဲလို့ဆိုရခါကျတော့ဒီနေ့အတွက်လာကြည့်ရတဲ့လူတွေအားလုံးနဲ့မှာတော့ဒီနေ့ဖို့ပေါ့ဟိုတနေ့နေ့တော့မဟုတ်ပေါ့မှန်လားဆိုလို့ရဲမအတယောက်ပဲရှိတော့လိုက်တယ်ဒီလား
လေးပြန်အခုလုံးလုံးပြန်တော့မအားနေရတယ်တချို့ကကြားတဲ့အင်အားစုထဲမှာရောက်နေတာတို့နာမည်တွေကတော့တော်တော်မှားတယ်ဟောလေးဟိုကြားရီမတွေအဲ့လိုမျိုးတွေပါတယ်အခုတစ်ပြီတချို့ဆိုပြန်အင်အားစုရဲ့ရောက်နေတာတို့ကျားနဲ့မပါနေလာလို့အဲ့လိုမျိုးဖြစ်နေတယ်။အခုတော့ကအနောက်ကြီးကနေပြီးတော့ဘယ်ဟိုမင်းပြင်းကျင်းဖို့ဘယ်ပြင်းနဲ့တကောင်ပြင်းတိုက်ပြီးလို့အဲ့လိုမျိုးတွေအနောက်ကြီးကနှုတ်ရှားမှုရှိတယ
်။ရွေးကောက်ပွဲကျင်းပဖို့တလားကြော်ကြော်လောက်ပဲလိုနေတဲ့အချိန်မှာမဲဆင်းတွေမှန်ကန်ခြင်းမရှိသေးတဲ့အတွက်မဲဆန္ဒရှင်တွေကြားမှာလဲရွေးကောက်ပွဲအပေါ်စိုးရိမ်မှုတွေရှိနေပါတယ်။အခုလိုမဲဆင်းတွေမှန်ကန်ခြင်းမရှိသေးတာနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့အခုလိုပြောပါတယ်
။ကျွန်တော်အမြင်အားဖြင့်ပေါ့လေဒီလိုမျိုးချင်းတွေမှားရွေးအောင်တမင်များအကွက်ဆင်ပြီးတော့လုံနေကြလားလို့စံတရားဖြစ်နေတယ်။အဲ့ဒီမဲဆင်းတွေအလွဲအမားကိုအခွင့်အရေးတစ်ခုအဖြစ်ဖန်တီးပြီးရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုနဲ့ရွေးကောက်ပွဲရလရဲ့တိုင်းရင်းသားပြည်သူလူထုအများစုကိုကိုယ်စားပြုနိုင်ခြေကိုထိခိုက်အောင်ရွေးချက်ရှိရှိနဲ့အစီအစဉ်တစ်ခါအကွက်ချပြီးတော့များလုံနေကြလားလို့စံတရားဖြစ်နေပါတယ်ဗျာ။
ဟုတ်ကဲ့အဲဒီလိုတန်တရားဖြစ်မယ်ဆိုလဲတော်တော်လေးကိုဖြစ်เสียအနေထားပေါ့လေဒါပေမဲ့သူတို့မှရမျိုးသိန်း30တလူမျိုးပြည်တခြား capacity ဘိုင်းကလိုအပ်ချက်တွေကြောင့်များရောဖြစ်နိုင်မလား
အဲကျွန်တော်အနေအားဖြင့်ပေါ့လေ690နော်ကျွန်တော်တို့ရွေးကောက်ပွဲလုပ်ခဲ့တယ်690ရွေးကောက်ပွဲလုပ်တာဒီတက်မတော်ဆူရလက်အောက်မှာဖြစ်ခဲ့တယ်ဒါပေမဲ့ကော်မရှင်ရဲ့အနေအထားကိုရှိနေရှင်တော့ထောက်ပြီးခုဆိုယူကောက်ပြလုပ်ခဲ့တဲ့ကော်မရှင်ကအခုကော်မရှင်နဲ့ချားနေပြီးတော့တကယ်လွတ်လပ်ပြီးတော့ဒန်းလိုက်တဲ့ကော်မရှင်လို့ပြောလို့ရတယ်။အဲ့ဒီ690ပဲလေ။လွန်ခဲ့တဲ့25နှစ်ကဖြစ်တဲ့ယူကောက်ပြလို့ရတာရောဒီလိုမင်းကပြဿနာကြီးကြီးကြီးမားမားတက်ခဲ့တာမရှိသေးနဲ့။တော့အခုလိုအစိုးရအတွက်ကလည်းတက်တယ်လို့ဆိုတယ်။နောက်ပြီးတော့နိုင်ငံသားအစိုးရကလည်းဒီမှောင်းဆောင်နဲ့ဒီကြော်တော့ကျွေးကျလူဖန်ပေါ်နေတယ်အထူးချက်အမေရိကန်နဲ့ဥရောပသမဂ္ဂကလည်းပဲရွေးကောက်ပွဲကိစ္စမှာအထူးတည်းဖန်ပေါ်မှုတွေဖြစ်နေတယ်အဲ့ဒီလိုအခြေအနေတွေအောက်မှာတော့ပြင်ဆင်ဆောင်ရွက်တဲ့လေစင်းရဲ့ဟာဘာဖြစ်လို့ထောက်ကူရ90ရွေးကောက်ပွဲကပို့ပြီးတော့အတန်တန်လေးရှင်ရနေရလဲဆိုတာကျွန်တော်နားမလည်ဘူးနော် capacity အပိုင်းရကြည့်လို့ဆိုလို့ရှိရင်ကျွန်တော်အများအားဖြင့်လက်ရှိအခြေအနေက690ကအတိုင်းအကာကြီးကနေတဲ့အခြေအားလို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုမျိုးခံမျိုးမှာတော့မှဒီလိုအခြေခံမဲခြင်းမျိုးအလွဲအမှားဖြစ်အောင်လုပ်တယ်ဆိုတာကျွန်တော်ကတော့တမင်ကိုအကွက်ချရှိရပြီးတော့အစီအစဉ်တကျနဲ့ရွေးကောက်ပွဲချတတ်နဲ့ရွေးကောက်ပွဲရဲ့ဘက်ဒီတရားမျှတနိုင်ခြင်းကိုကြိုးပါအောင်ရုပ်တဲ့သဘောသက်ကိုပို့ပြီးအားတာတယ်လို့ကျွန်တော်ကမြင်ပါတယ်။
လာမယ့်2015ရွေးကောက်ပွဲရလမှန်ကန်ဖို့နဲ့ဒီရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့အတွက်ဆိုရင်မဲဆင်းတွေမှန်ကန်မှုရှိဖို့ကအရေးကြီးတယ်လို့လည်းဒေါက်တာရံမျိုးသိန်းကပြောပါတယ်ရွေးကောက်ပွဲမဲဆန္ဒရှင်စီရင်တွေမှန်ကန်ခြင်းမရှိသေးတာပေါ့ ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဘယ်လိုဆက်လက်လှုပ်ဆောင်သွားမလဲဆိုတာကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။မဲစင်းအမားတွေကိုတော့စက်တင်ဘာ29ရက်နေ့နောက်ဆုံးထားပြင်ဆင်ကြမှာဖြစ်ပြီးမဲစင်းမှာမပါတဲ့သူတွေအနေနဲ့ပုံစံ3-4ခန်းငယ်တို့နဲ့ရှောက်ထားကြမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ။
ကိုရနိုင်ပြပြသွားတာပါရှင်ရွက်ကပွဲဆိုင်ရာသတင်းဆောင်မတွေရက်နာပြီးတောင်တမန်အင်းရဲ့ရေဒုညဉ့်ညံ့မှုအခြေအနေဘက်ကိုအလှည့်ပေးပါအောင်မယ်မန္တလေးတိုင်းအမရပူရမြို့နယ်အတွင်းကတောင်တမန်အင်းမှာစက်တင်ဘာလ16ရက်နေ့ကငါးအများပြထပ်မံတည်ဆုံခဲ့ပါတယ်ဒေသခံတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလူမှုအခြေပြုအဖွဲ့တွေကတောင်တမန်အင်းရေကိုတလတကြိမ်တက်ခွဲစမ်းသပ်မှုလုပ်နေပြီးရေဒုညဉ့်ညံ့မှုအခြေအနေနဲ့ပတ်သက်လို့ဘလို့တွေ့ရှိရသလဲဆိုတဲ့အကြောင်းကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာပြည်ရဲ့လှပတဲ့နေရာတစ်ခုဖြစ်တဲ့တောင်တမန်အင်းမှာငါးတွေတည်ဆုံမှုတွေထပ်ဖြစ်ခဲ့တာပါဒီလိုဖြစ်ပွားခဲ့တာဟာ၄ကြိမ်တည်းမနေဖြစ်ပွားခဲ့ပြီးအခုငါးတည်ဆုံမှုတွေဟာပြီးခဲ့တဲ့အခေါက်တီတုန်းကတည်ဆုံမှုတွေတဲ့စာရင်ဒုတိယအများဆုံးဖြစ်တယ်ဆိုပြီးဒေသခံတွေကဆိုပါတယ်အမရပူရမြို့နယ်တဲကတဘာဝပန်ဝင်းကျင်ထိမ့်သိရေးလှုပ်ရှားဆောင်ရွက်နေသူကိုစိုးဟင်းကတော့မနေ့ကငားတွေတည်ဆုံမှုနဲ့နှစ်ရှည်လာများရင်းညဉ့်ညမ်းမှုတွေဖြစ်နေတဲ့တောင်တမန်အင်းရဲ့အခြေအနေတွေကိုရှင်းပြပါတယ
်ကျွန်တော်တို့လောလောဆယ်ကတော့ဒီရောက်ကိုဘာကြောင့်ဖြစ်တာလဲဆိုတာကျွန်တော်တို့ဒီတောင်တမန်မှာရှိတဲ့ဒီအင်းကြီးကိုကျွန်တော်တို့ water monitoring လုပ်ဖို့အတွက်ကျွန်တော်တို့ရန်ကုန်အခြေစိုက် eco dot ကနော် eco dot အဖွဲ့က eco net တခွဲခန်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ကဒီ water monitoring လုပ်နေတယ်ကျွန်တော်တို့တစ်လကိုတစ်ကြိမ်ကျွန်တော်တို့ဟိုပါပေါ့ဒီ water နမူနာယူရေနမူနာယူရေယူပြီးတော့ကျွန်တော်တို့သူတို့ eco lab တစ်ခွဲခန်းမှာကျွန်တော်တို့ဟိုပါပေါ့နော်တစ်ခွဲပြီးတော့ကျွန်တော်အဖြေပြီးအဲ့တော့ရင်လားကကျွန်တော်ထွက်လာတဲ့ reset ဆရာဆိုရင်လည်းပြောရမယ်ဆိုရင်တော်တော်လေးဒီရာတော်တော်လေးအချိန်ကြီးဆုံးရဲ့လူကျွန်တော်တို့သိရတယ်ပေါ့နော်
ပြီးခဲ့တဲ့အချိန်တွေတုန်းကတော့မန္တလေးအမရပူရနန်းကတောင်တမန်အင်းမှာငားတွေတိမ့်နေချီပြီးတေဆုံးခဲ့ရတာဟာဝင်းကျင်မှာရှိတဲ့စိတ်ယုံတွေကဆွန့်ပစ်တဲ့ရေစိုးတွေကြောင့်ဖြစ်တယ်ဆိုပြီးမန္တလေးစီပင်ကတတ်မှတ်ပြီးစိတ်ယုံ18ယုံကိုခိတယာယီပိတ်ခိုင်းခဲ့တယ်လို့ငားလုပ်ငန်းဦးစီးဌာနကလည်းစိတ်ယုံ12ယုံကိုတရားစွဲဆိုခဲ့ပါတယ်။ပတ်ဝန်းကျင်မှာစက်မှုဇုံတွေပေါ်လာတာနဲ့အမျှခိုးရင်တုန်းကလိုညသားလိုကြည်လင်တဲ့ရေပြင်နဲ့ငါးမျိုးစုံအပြင်ပဇွန်လုံးတွေကမာကောင်တွေနဲ့သူတို့ကိုနှစ်သက်တဲ့ဆောင်းခုံကဲမျိုးစုံပျော်ပါတဲ့ဒီတောင်တမန်အင်းရဲ့အခြေအနေကကဘာလက်ခရီးသွားတွေရဲ့ဆွဲဆောင်မှုရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အခုလိုမျိုးရေစိုးရင်ညစ်တွေဖြစ်လာရတာဟာရေထဲမှာအောက်ဆီဂျင်တက်ပါဝင်တော့နေပါလာတာကြောင့်ဖြစ်ပြီးဒါဟာအစိုးရရဲ့စီးငင်းစည်းကမ်းဥပဒေကန့်သတ်မှုအားနည်းတာကိုပြသတယ်ဆိုပြီးပညာရှင်တွေကတုံ့သက်ခဲ့ကြပါတယ်။အခုအခါမှာတော့တဘာဝပန်ဝင်းကျင်ထိမ့်သိရင်လှုပ်ဆောင်နေသူတွေဟာတောင်တမန်အင်းကိုထိမ့်သိဆောက်ရှောက်ဖို့အတွက်ပညာရှင်တွေစုဝေးတိုင်ပင်တာသုတေသနပြုတာတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းလေးတွေစုပေါင်းပြီးတောင်တမန်အင်းကိုထိမ့်သိဆောက်ရှောက်နိုင်ဖို့အတွက်လှုပ်ဆောင်နေကြတယ်လို့လည်းကိုစိုးဟင်းကဆက်ပြောသွားပါတယ
်ဒီတပ်တူကဆရာဆရာမတွေတချို့ပဲဆက်လုပ်ထားတာရှိရယ်နောက်ကျွန်တော်တို့ဒီအခြားအဖွဲ့အစည်းကပဲဆက်လုပ်ထားတဲ့အဖွဲ့အူအဖြေပြီးရှိရယ်တော့အဲ့ကျွန်တော်တို့၆လလောက်နေရင်တော့ကျွန်တော်ဒါဟာဘာလဲဆိုတဲ့ဟာကိုကျွန်တော်တို့အဲ့ကြိုင်တိတိကျကျပြောနိုင်မှာထင်တယ်မှာ
အင်းအင်းမှာစက်ရုံတည်ထားတာကြောင့်တဘာဘောပန်ဝင်းကျင်မထိခိုက်စေဖို့အတွက်စက်ရုံနေရဲ့စွန့်ပစ်ပစ္စည်းတွေကိုစမ်းစစ်တာတွေအန္တရာယ်ရှိတဲ့စွန့်ပစ်ပစ္စည်းတွေကိုထုတ်လောက်တာဟာဘလောက်ထိပဲထုတ်ခွင့်ရှိတယ်ဆိုတဲ့သတ်မှတ်ချက်တွေကိုမြန်မာနိုင်ငံတဝန်းလိုက်နာကြဖို့ပြတ်ထန်းသတ်မှတ်တင်တယ်လို့လည်းတဘာဘောပန်ဝင်းကျင်ထိမ့်သိရင်သမားတွေကထောက်ပြနေကြပါတယ်အရေးအကြီးဆုံးကအင်းရေကိုမိခိုနေကြတဲ့ဒေသခံပြည်သူတွေအတွက်လဲဘယ်ကာလကနေဘာတွေဖြစ်နေတယ်လဲဆိုတာကိုသိအောင်သတိပေးတဲ့စနစ်လဲထားတင်ပါတယ်။ဥပမာဘယ်ကာလကနေဘယ်ကာလအထိငားတွေကိုစားသုံးဖို့မသိဘူးဆိုတာမျိုးအင်းရေမှာဘာစိတ်တွေတင့်နေတယ်လဲဆိုတာမျိုးကိုတင်ပြပေးတဲ့စနစ်မျိုးတွေကိုလဲထားရှိတင်တယ်လို့လဲတဘာဝပါဝင်ကျင်ထိမ့်သိရေးလှုပ်ဆောင်နေသူတွေကထောက်ပြပြောဆိုကြပါတယ်ရှင်။
တောင်တမန်အင်းထဲမှာငားတွေထပ်မံတည်ဆုံနေတဲ့အခြေအနေကိုတော့မအေးအေးမှစုံစမ်းတင်ပြခဲ့တာပါ။ကျမတို့ VOA ရဲ့အင်တာနက်ဆက်မျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူထားတဲ့ကန်တာတစ်ခုဖွင့်ပေးထားပါတယ်။ရွေးကောက်ပွဲမဲပေးတဲ့အခါလူကိုကြည့်ပြီးမဲပေးမလား၊ပါတီကိုကြည့်ပြီးတော့မဲပေးမလားဆိုတဲ့စစ်တမ်းမှလာရောက်ပြီးစန္ဒမဲပေးနိုင်တယ်လို့ဘဲချက်မှလူကြိုက်များနေတယ်လဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလို့ရပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးထုတ်လွှင့်ပေးသားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kilohertz 1595တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းတွင်မှာတော့ကျမရေခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြမပြည်မှာတရုတ်အရင်းဤတိုးပွားလာနေပုံအကြောင်းမြမရေသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာကန္တာမှာတော့
အားလုံးဆင်းနေပြီဆိုတဲ့အထဲမှာမော်ဒယ်မန်ကနည်းနည်းနောက်ကျရမယ်အခုမှသူတို့စီမံချက်ဆွဲရတယ်။ဒါကြောင့်ကုမ္ပဏီတွေဆင်းနေကြတယ
်။တိုင်းရင်သားနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရဲ့တိုင်းရင်သားဒေသတွေမှာရွေးကောက်ပွဲပြင်ဆင်နေတဲ့အခြေအနေနဲ့အတူတခြားတိုင်းရင်သားဒေသကသတင်းအစုံလင်းကိုနားဆင်ကြရဖို့ရှိပါလေရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရေကြီးမှုလို့အနိဋ္ဌာယုံမျိုးကိုကြုံလာရပြီးတဲ့နောက်ပိုင်းဖြစ်လာတဲ့စိတ်ရောဂါအကြောင်းကိုတင်ပြထားပါရစေ။မြန်မာနိုင်ငံမှာရေကြီးမှုအကြီးအကျယ်ဖြစ်ခဲ့တာကြောင့် post traumatic stress disorder ခေါ်အနိဋ္ဌာယုံတွေ့ကြုံပြီးဖြစ်တတ်တဲ့စိတ်ဖိစီးမှုယောဂအနည်းနဲ့အများဆိုသလိုဖြစ်လာနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဒီယောဂကိုကာကွယ်ဖို့မလွယ်ပေမဲ့ယောဂလက္ခဏာတွေကိုသိထားပြီးပိုဆိုးမသွားအောင်တော့စိတ်ပိုင်းရုပ်ပိုင်းပံ့ပိုးဖို့လိုအပ်ပါတယ်။စာဝင့်နေရေးပြန်လည်ထူထောင်ရေးတွေကိုဝိုင်းကူပေးဖို့အပြင်တိုင်ပင်ဆွေးနွေးနှစ်သိမ့်တာနဲ့လိုအပ်ရင်စေဝါကုသမှုပေးတာတွေကိုလုပ်ပေးဖို့လိုအပ်တာမျိုးဖြစ်ပါတယ်။ဒီအကြောင်းစိတ်တက္ကသိုလ်၁စိတ်ပညာပညာစိတ်ကျန်းမာပညာဌာနငိမ့်စားပါမောက္ခဌာနမှုနဲ့အုံနှောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာဆတ်ဆိုင်လုံကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပါမောက္ခဒေါက်တာဆတ်ဆိုင်လုံခင်ဗျာ။ရေကြီးပြီးတဲ့နောက်ပိုင်းမှာကြီးမားတဲ့အန္တရာယ်တွေပေါ့နော်။ဒီခါးသီးတဲ့အတွေ့အကြုံတွေကြောင့်စိတ်ပိုင်းဆိုင်ရာပြဿနာတွေအဖြစ်များတယ်လို့ပြောလို့ရှိပါတယ်ဆရာ။အခုကျွန်တော်တို့မြန်မာနိုင်ငံမှာအရေးကြီးတာကဒီနိုင်ငံနဲ့အဝန်နေပါလောက်ပေါ့ဖြစ်ခဲ့တာဆိုတော့အခုလိုဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်လာနိုင်တဲ့အခြေအနေကြောင်းကိုနည်းနည်းရှင်းပြပါလား
အဲ့ဒါကို post traumatic stress disorder လို့ခေါ်ပါတယ်ခင်ဗျာဒါမှလို့ပြန်ရရင်တော့အလိတ်ထာယုံတစ်ခုခုကျုပ်ပြည့်ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စိတ်ပြည့်စုံမှုယောဂါပေါ့အလိတ်ထာယုံဆိုတဲ့နေရာမှာအများကြီးရှိတာပေါ့ဟိုကဘာဝပေးအန်တဲ့မကလေးလောက်တာတို့ရေကြီးတာတို့မုန်တိုင်းဖြစ်တာတို့မိတော်တာတို့လူလုတဲ့ disaster တွေပေါ့။မစစ်ဖြစ်တာတို့ဘုံပေါက်တာတို့ပြန်ပြီးဆဲခံရတာတို့ဒုက္ကမှုတဲ့ကြုံတွေ့ရတာတို့ car accident ရထား accident စသည်တွေပေါ့ဗျာ။နောက် abyss အလုခါရတာပေါ့။မကမလေးတွေကိုမတိတ်ချာရတာတို့တစ်ဆက်ချင်းတတ်မှုခါရတာတို့အဲ့ဒါတွေကြုံတွေ့ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စိတ်ပြည့်စုံမှုပြောတာပါ
။ဟုတ်ကဲ့အခုလိုဒီရေကြီးပြီးတဲ့အခါမှာလည်းအဖြစ်များလာခြင်းအကြောင်းရင်းကတော့အသက်အန္တရာယ်နေပါကြုံရတဲ့ဒီရေကြီးတဲ့ဌံကိုဆိုရင်ထိတ်လန့်တာပေါ့ဆရာเนาะဒီအနိဋ္ဌာယုံကိုပြန်မြင်နေရနေပြီးတော့ဖြစ်တာပေါ့အဲ့ဒီခါကျတော့ဒီယောဂမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲအဲဘယ်လိုမျိုးအချက်တွေကိုသိထားသင့်လဲ
ဒီယောဂကတော့ကာကွယ်လို့မလွယ်ဘူးခင်ဗျာဘာဖြစ်ဆိုအကုန်လုံးကဒုက္ခရောက်နေတာဟုတ်ဒုက္ခဘယ်တော့ရောက်မလဲဆိုတော့ပြောလို့မရဘူးလေဒုက္ခတွေ့လို့ရှိရင်လူတိုင်းလူတိုင်းကတော့စိတ်ဖြစ်ခြင်းမှုတော့ရှိမှာပဲဒါပေမဲ့အနေနဲ့ပြားကွာတာပဲရှိမှာပေါ့
ဟုတ်ကဲ့အဲ့ဒီခါကျတော့အခုဒုက္ခတွေ့ပြီပေါ့ဆရာရယ်စိတ်ဖိစီးမှုလည်းရှိနေပြီပေါ့။ယောဂကိုလည်းခံစားရမယ့်အလားလားများနေပြီဆိုရင်ဘယ်လိုမျိုးအခြေအနေကိုဆက်မဆိုးသွားအောင်ပေါ့။ပုံမဆိုးသွားအောင်ထိမ့်ဖို့လို့လဲ
။သူတို့ကတော့တော်တော်လေးကိုပံ့ပိုးမှုတွေနိုင်လို့တာပေါ့။မစိတ်ပိုက်ဆိုင်ရာပံ့ပိုးမှုအကုန်လုံးရှုတော့မျိုးစုံပါပေါ့။ကျန်းမာရေးရောပညာရေးရောသဝတိရောအကုန်လုံးစုစုပြောထားပေးဖို့လိုတာပေါ့
။ဟုတ်ကဲ့ပြုစုပြောထောင်ပေးလုပ်တဲ့နေရာမှာဘာတွေကိုအဓိကထားဖို့လိုမလဲ
သူတို့ရဲ့ဟိုပေါ့ psychological support အရေးကြီးတာပေါ့ဗျာဥပမာသူတို့ဖြစ်တဲ့တက္ကသိုလ်ဘာမှမကြည့်ရပေါ့တယောက်တစ်ယောက်ကမတူဘူးကြဖြစ်တာတွေကလေနော်လူတွေမှာဆိုလို့ရှိရင်စိတ်ထိခိုက်စရာအကြောင်းက၄ခုပဲရှိတယ်ဥပမာကျန်းမာရေးနော်လူမှုဆက်ဆံရေးစီးပွားရေးနော်ဂုဏ်သိက္ခာပေါ့ဒီ၄ခုမှာတစ်ခုခုထိခိုက်လို့ရှိရင်လူတွေကစိတ်ထိခိုက်တာပဲဗျာဒါပေမဲ့တယောက်တစ်ယောက်ကတော့ threshold level ကြီးမတူဘူးစနစ်တဲ့ဒီရဖြစ်တာချင်းလည်းမတူဘူးသ ဥပမာပြောရမယ်ဆိုလို့ရှိရင်လူကြီးကကျမ်းမာရေးတက်ဖြစ်တယ်ဆိုလို့ရှိရင်တချို့ကျတော့ကြီးကျိုရှိတယ်ပြီးတိုးရှိတယ်ဆိုတော့ ਨੇ စိတ်တက်အကြီးကျယ်ကျတာတဲ့လူတွေလည်းရှိတယ်တချို့ကျတော့ဟယ်ကဲဆိုင်ဖြစ်နေတယ်ဆိုတော့အမှစိတ်မထိခိုက်တဲ့လူလည်းရှိတယ်အဲလူမျိုးဆက်ဆံရေးပိုင်းမှာဆိုတော့တချို့ကျတော့လူကြီးစားကွဲတာ ਨੇ စိတ်ညစ်ပြီးမှကိုယ့်ကိုတတ်ပြီးလုပ်တဲ့လူတွေရှိတယ်လို့တချို့ကျတော့ကြီးစားတဲ့နိုင်ထားပြီးမှဘာမှမဖြစ်တဲ့လူတွေလည်းရှိတယ်လေအဲစီးပွားရေးကျတော့တဲ့လူပဲပေါ့ဒီလေကုံရှုံးတာနဲ့စိတ်ကြီးကြီးထိခိုက်သွားတာလို့ပါလို့ရှိတယ်။ပြည်သက်တော်လည်းအကုန်လုံးဆုံးရှုံးပြီပဲဘာမှမထိခိုက်တဲ့လူတွေရှိပါလေ။ငါကုံတိတ်ခါအပိုင်းပေါ့။ပြည်သက်တော်လည်းဌာနဆိုင်ရည်ယူစားရမယ်ဆိုရင်စိတ်ကြီးပြီးစစ်ဆိုင်လုပ်တဲ့လူတွေရှိတယ်လို့ထောင်ထဲဝင်လိုက်ထွက်လိုက်လုပ်တဲ့လူတွေလည်းရှိတယ်
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုရည်ကြီးတာဆိုလို့ရှိရင်တော့ခုနကပြောတဲ့အချက်တွေနဲ့အလုံးသွားထိခိုက်တယ်လို့ဖြစ်နေတာပေါ့
အခုရေကြီးတယ်ဆိုတာအတော့ဒီ၄ခုလောက်ထိခိုက်သွားနိုင်တယ်ဆိုတော့အဲဒီ post traumatic stress disorder အတော့အနေနဲ့များတော့ရှိပါတယ်ဗျအဲ့တော့သူတို့ကိုကြီးပတ်ပုတ်မှုတွေနိုင်လိုအပ်ပါတယ်စိတ်ပိုင်းဆိုင်ရာခန္ဓာကိုယ်ပိုင်းဆိုင်ရာစာဝတ်တွေကြီးပြန်လည်ထူထောင်ရေးပေါ့အကုန်လုံးကိုအားရလိုအပ်ပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာကိုကြီးဖိမပေးမှုအနေနဲ့အသေးစိတ်ဆိုင်ရာအတိအကျဘာလုပ်ပေးဖို့လုပ်မလဲ
အသေးစိတ်ကတော့သူတို့ဖြစ်ပေါ်တဲ့လက္ခဏာမှမတည်တာပေါ့လေတချို့ကျတော့စိတ်သက်ချနေမယ်တချို့ကျတော့ဆွေစိတ်များနေမယ်အဲ့ဒါဒီကြတော့လေဟိုဆေးပေးတဲ့နဲ့ပြရမှာပေါ့ဒါပေမဲ့ psychological support ပေါ့ physio psychotherapy ရောပေါ့စကားပြောဆွေးနွေးပြီးတော့မှစက်တာအောင်လုပ်ပြရမှာပေါ့
ဟုတ်ကဲ့အခုလိုဆွေးနွေးပြီးတော့ဒီ counseling ပေါ့ဆရာနော
်ဟုတ်ကဲ့
ဒီဖြောင်းဖြားပေးနိုင်တဲ့ကျန်းမာရေးလို့သာမြန်မာနိုင်ငံမှာအပြည့်အစုံရောဆရာကြီးရှိရလား
အပြည့်အစုံတော့မရှိဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ဟို mental health programs တွေမှာတက်ပြီးတည်လို့လုပ်ထားတာရှိရလေမိခင်နေခင်ဆောက်ဆောက်ရဲ့အတင်းတို့ကျမလည်းအဒီဗီတေးလို့လည်းပူပါပေးပါသူတို့ကျွန်တော်တို့ training တွေပေးထားပါတယ် training of trainer သူတို့ဆက်ပေးပြီးမှဆင့်ပွားပြီးမှလွတ်တယ်ဒီလိုဒီလိုလုပ်ဖို့လို့ဒီလိုတော့ specialist လောက်မဟုတ်ရင်တော့မလည်းပါပါတော့ပြောတတ်ဆိုတတ်ပါတယ်သူတို့ပြည်သူတွေတဲ့အားလုံးမှလည်းစိတ်ဒုက္ခဌာနတွေဖွင့်ထားပါတယ်သူတို့ကလည်းဆင့်ပြန်ပါဒီကျမရဲ့ဌာနတွေပါတယ်ကျမရဲ့ဝန်ထမ်းတွေကိုလည်းအချိန်က basic ပေါ့ list တွေ
ဟုတ်ကဲ့အဲ့တော့ကုသမှုအပိုင်းပေါ့ဆရာနော်လူနာရီနေနဲ့မြန်မာပြည်မှာကဒီစိတ်ယောဂါနဲ့ပတ်သက်လာလို့ရှိရင်ဒီဆရာဝန်ပြရမှာစိုးရင်လေးရှိပါတယ်ဆရာ
ဆရာဝန်ရက်ပြဖို့တော့တော့စိုးရင်ပါလေဒါပေမဲ့ဒုက္ခရောက်လာရင်တော့ဆရာပြကြပါတာများပါတယ်ဥမာအိတ်စုံမပြောတာတို့တစ်ချေလုံးဝန်းနေနေတာတို့ဘာမှစိတ်ဝင်စားတော့တာတို့ဒီကိုရတဲ့ချေလုံးဖို့တော့စိတ်ဝင်စားတော့တဲ့လူတွေပေါ့တော့သူတို့ခံစားရတာတော့အကူရမဲ့ပေါ့တွေ့ရမဲ့ဖြစ်နေမယ်ကလေးတွေဆိုရင်ကနာမကြီးဖြစ်နေတတ်တယ်။သူတို့တုတ်ပြန်ဘူးကတော့ပြီးခဲ့တဲ့အနေဓာယုံတွေပြန်ပြီးမှတွေးမိပြီးတော့ပြန်ခံစားပြီးလွန်မေးကြောက်နေတာတွေပဲရှိတယ်။အိမ်မက်ဆိုးတယ်မက်မယ်အိမ်မပျော်ဘူး။ဟိုအလားတူပတ်ဝန်းကျင်မျိုးထပ်ရောက်လာဆိုရင်သူတို့ကြောက်နေမှာပေါ့ဗျာ။ကားအက်ဆီဒန့်ဖြစ်ပြီးတဲ့လူကကားမစီးရဲတာတို့၊တင်းပေါ်ပေါက်တာချုံတဲ့လူကတင်းပေါ်မစီးရဲတာတို့အရေးကြီးတဲ့ကိစ္စတွေလည်းသူတို့မေ့နေတတ်ပါတယ်။ခါတိုင်းလို့လည်းတက်တက်ကြွကြွမရှိတော့ဘူး။သူတို့ကသူ့ဝိုင်းပယ်ထားတယ်ဆိုတာခံစားရတာပါ။ဒါသူတို့ရဲ့ခံစားချက်ကိုလည်းပြပြပေါ်ပါမဖော်ပြနိုင်ဘူးခင်ဗျာ။ရှင်းရေးအမျိုးအမည်ရေကျော့သွားတယ်။ဥပမာအလုပ်ကိစ္စတို့၊အိမ်တော်ရေးကိစ္စတို့၊ပညာရေးကိစ္စတို့ခါတိုင်းလိုမျိုးတက်တက်ကြွမရှိတော့ဘူး။အဲ့လိုဂျုံလူပဲနေဂျုံလူပဲစားလို့ဘဝမျိုးရောက်သွားမှလည်းကြောက်ပါပါလား။အဲ့ဒါကြောင့်လူကုန်ကူးမှုအန္တရာယ်လည်းရှိလာကြပါလေ။ငါမထင်မှတ်ပဲနဲ့သူတို့ကပောက်ကွဲတတ်တယ်။ဥပမာပြရရင်တော့ဂျဲမန်ဘူးတဲ့စားကလေးလူပေါ့။ဒီလန်သာဇာဘွားနဲ့နေရတယ်ဆိုတဲ့ပုံမျို
းဟုတ်ကဲ့ဆရာ
ဒါကလောကပြုစုကုသဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီစေကုသမှုအပိုင်းအနေနဲ့ရော
စိတ်ကြည်စေလीဓာတ်ရှိရလीအဲ့ဒါတခုခုပေါ့နော်အန်တီဒီပရက်ဆန့်ပေါ့အန်တီဒီပရက်ဆန့်တွေလည်းဓာတ်ရှိရပေါ့စိတ်ချရတဲ့အတွက်ပြီးတာအဲ့ဒါတခုခုအဓိကလို့မှာပါ
ဟုတ်ကဲ့တကယ်လို့အဲ့လိုမကုသဖြစ်လို့ရှိရင်ဘယ်လောက်ထိအချိန်နေဆိုးသွားနိုင်လဲ
ဘယ်လောက်ထိနေဆိုးသွားဆိုကိုယ်ကိုတတ်တည်သွားတာတို့လူတော်မတိုးတော့တာတို့လူဖြစ်ရှုံးသွားတာတို့အထိဖြစ်သွားနိုင်တာပေါ့အဲ
့တော့အဲ့ဒါလေးပျက်ရတော့သူတို့တက်တယ်သူတာစီကွယ်ရ
ပါဟုတ်က
ဲ့ကျေးဇူးအများကြီးတင်ပါတယ
်ဆရာကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုမြမရေးသုံးသပ်ချက်ကိုအလှည့်ပေးပါရစေရှင်မြစ်ဆုံဆဲစီမံကိန်းရပ်ဆိုင်ပြီးအနောက်တိုင်းနဲ့ပြန်လည်ဆက်သွယ်နေလို့တရုတ်လောင်းရေအောက်ကလွတ်သွားပြီလို့ပြောနေကြပါပဲမြမပြည်မှာတရုတ်နိုင်ငံရဲ့အရင်နီးတွေတိုးပွားနေပုံကိုမြမရေးသုံးသပ်ချက်မှာဥအောင်ခင်ကစီစဉ်ပြီးကိုကြော့ကြော့သိနေအတူတင်ဆက်ပေးထားပါတယ်ရှင်
ဆုံးစီမံကိန်းရဆဲလိုက်တဲ့နောက်ပိုင်းတရုတ်နဲ့မြန်မာခေါင်းဆောင်တွေဆုံကြရင်ဘက်ဆုံပူးပေါင်းဆောင်ရွက်ရေးအကြောင်းပြောကြပါတယ်။မချာမီကတမ္ပရာဦးသိန်းစိန်တရုတ်ပြည်သွားတော့လေတရုတ်တမ္ပရာနဲ့ဝန်ကြီးချုပ်ကိုတွေ့ဆုံပြီးဘ ဘက်ဆောင်ပူပေါင်းဆောင်ရွက်ရေးသဘောတူချက်တွေရယူတယ်လို့ပူးတွဲတင်ပြချက်မှာဖော်ပြပါတယ်။အစိုးရအချင်းချင်းဆက်ဆံရုံတွေမကဘဲအဆင့်မျိုးစုံမှာအပြန်အလှန်လေပတ်မှုနဲ့ပူပေါင်းဆောင်ရွက်မှုတိုးမြင့်ပြီးဓာတ်တူညီမျှအပြန်အလှန်အကျိုးပြထုံးမဲ့စီးပွားရေးပူပေါင်းဆောင်ရွက်မှုကိုတိုးမြင့်မယ်လို့ဆိုပါတယ်။တရုတ်အစိုးရကြိုက်တဲ့တခုတည်းသောရဝင်းတခုတည်းသောလမ်းကြောင်း One Belt One Road အစီအစဉ်နဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာလေးနိုင်ငံပူးပေါင်းဆောင်ရွက်ရေးမူပေါင်းအရစိတ်ကမ်းကမ်းလှမ်းရထားလမ်းစတဲ့အခြေခံအဆောက်အုံလေယာလျက်စစ်စွမ်းအားငွေကြေးထုတ်လုပ်မှုစွမ်းအားစတဲ့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့သဘောတူကြပါတယ်မြန်မာအစိုးရရွေးချယ်ထားတဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုတရုတ်ကထောက်ခံတယ်လို့ဖော်ပြပါတယ်မြန်မာပြည်ကိုဘပေါင်းစုံကဝင်ရောက်ပူးပေါင်းဆောင်ရွက်မဲ့မဟာပြူဟာဖြစ်ပါတယ်
။တရုတ်အရင်းနှီးဟာ2008မှာဒေါ်လာသန်း1800ကဇက်တိုက်တိုးပွားလာတဲ့အတွက်ဥသိမ်းစင်အစိုးရတက်ချိန်မှာဒေါ်လာသန်း1000ကျော်ရှိလာပါတယ်။1988က2014ခုနှစ်အထိနှစ်ပေါင်းအစစ်အတွင်းမြန်မာပြည်မှာနိုင်ငံခြားရင်းနှီးမှုပမာဏဒေါ်လာသန်း5000ရှိတဲ့အနေနဲ့တရုတ်အရင်းနှီးကဒေါ်လာသန်း14000ကျော်ရှိပါတယ်။နိုင်ငံခြားအရင်းအနှီးစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးဟာတရုတ်ပြည်ကလာတာပါ။အမေရိကန်ရဲ့ယင်းနှီးမြုံနှံမှုဟာဒေါ်လာတန်း200ကျော်သာရှိတာမို့တရုတ်ရဲ့တရာခိုင်နှုန်းကျော်သာရှိပါတယ်။တရုတ်ယင်းနှီးမြုံနှံမှုဟာနှစ်အနည်းငယ်အတွင်းဒေါ်လာတန်း2000ကျော်သွားနိုင်ပါတယ်။2014မှာဝန်ကြီးချုပ်လီခချန်းနေပြည်တော်လာစဉ်ကဒေါ်လာတန်း8000သုံးမဲ့စာကြွန်လွှာတွေလက်မှတ်ထိုးသွားပါတယ်
။မြန်မာနိုင်ငံကတရုတ်အရင်းအနှီးကိုတရုတ်ပြည်ဖွံ့ဖြိုးရေးဘဏ်ကထုတ်ပေးပါတယ်။တရုတ်ပြည်ကိုတင်ရဇာတနဲ့စွန့်အင်တင်သွင်းရမှာလိုအပ်တဲ့အခြေခံအဆောက်အုံတည်ဆောက်ဖို့အတွက်ငွေထုတ်ချပါတယ်။တရုတ်ပြည်ဖွံ့ဖြိုးရေးဘဏ်ရဲ့ငွေချေတဲ့ရွေချက်ကလိုအပ်တဲ့တင်ရဇာတတွေကိုတင်သွင်းနိုင်ရေးဖြစ်ပါတယ်။ဒါပေမဲ့ပိုလန်မှာစီးပွားရေးဇင်းကြံလိုနိုင်ငံအချို့ပါဝင်လာမဲ့စီမံကိန်းမျိုးမှာတော့အတော်လေးစွန့်စားရမယ့်သဘောရှိပါတယ်။ကားလိုက်ရထားလိုက်အတွက်သက်ဆိုင်ရာအစိုးရကိုငွေထုတ်ချေဖို့လိုအပ်လာပါတယ်။ဒါလိုအရင်းနှီးမျိုးမှာအခြားနိုင်ငံတွေပါဝင်လာရင်တရုတ်တက်တာသွားနိုင်တာမို့အာရှအခြေခံအဆောက်အုံယင်းနီမြူဘန် AIIB နဲ့ဖွံ့ဖြိုးရေးဘန်တဲ့ NDB ကိုတရုတ်ကတည်ထောင်ပါတယ
်အာရှဖွံ့ဖြိုးရေးဘန် ADB ဟာလူမှုစီးပွားရေးမြင့်တင်ဖို့သာဦးစားပေးတာကြောင့်ကြီးမားတဲ့အခြေခံအဆောက်အုံစီမံကိန်းကိုအကောင့်ထဲဖွင့်နိုင်စွမ်းမရှိဘူးလို့မြင်ကြပါတယ်ဒီလိုအပ်ချက်ကိုတရုတ်ဥဆောင်တဲ့ AIIB အာရှအခြေခံအဆောက်အုံယင်းနီမြုံနှံမှုဘန်ကဖြည့်ဆည်းနိုင်တဲ့သဘောဖြစ်ပါတယ်ဂျပန်နဲ့အမေရိကန်ဥဆောင်တဲ့ ADB မှာအဖွဲ့ဝင်68နိုင်ငံရှိပြီးမနစ်ကတည်ထောင်တဲ့ AIIB မှာအဖွဲ့ဝင်50ကျော်ရှိပါတယ်။အခြေခံအဆောက်အုံတည်ဆောက်ဖို့အတွက်အာရှမှာနှစ်စဉ်ဒေါ်လာတန်ပေါင်း8သိန်းလောက်ရင်းနှီးမြှုပ်နှံဖို့လိုတယ်လို့ ADB ကခန့်မှန်းပါတယ်။ဒါပေမဲ့ ADB ဟာနှစ်စဉ်ဒေါ်လာတန်ပေါင်း1000ကျော်သာထုတ်ချေးနိုင်ပါတယ်။ဒီဟာခွက်ကိုဖြည့်ဆည်းဖို့အတွက် AIIB အခြေခံအဆောက်အုံဘဏ်ကိုတရုတ်ကတည်ထောင်တာဖြစ်ပါတယ်။
မြန်မာကိုပေးတဲ့ ADB ရဲ့ချင်းငွေစုစုပေါင်းဟာဒေါ်လာသန်း1400ကျော်နေပါပြီ။ကမ္ဘာဘဏ်ကလည်းဦးတန်းစင်ရဲ့ပြုပြင်ရေးကိုအားပေးတဲ့အနေနဲ့ဒေါ်လာသန်း1500ထုတ်ချေးပါတယ်။တရုတ်ယင်းနှီးထားတဲ့ငွေကဒေါ်လာသန်းပေါင်း1000ခွဲနဲ့2000ကျားမှရှိနိုင်ပါတယ်။လာမယ့်15နှစ်အတွင်းမြန်မာစီးပွားရေးလေးစားတိုးလာဖို့အတွက်အရင်အနည်းဒေါ်လာသန်းပေါင်း6သိန်းကျော်လိုတယ်လို့ McKinsey သုတေသနဌာနကခန့်မှန်းပါတယ်။ADB နဲ့ကပဘာရဲ့ချင်းငွေဟာနိုင်ငံရေးအခြေအနေပေါ်မှာမူတည်ပါတယ်မကောက်ရင်ဆက်ရဖို့အလားအလာနေသွားနိုင်ပါတယ်တရုတ်ဥဆောင်တဲ့ဘဏ်တွေကတော့ငွေချေးသူကိုစီကန်နီလန်တင်းကျပ်တာမျိုးတိတ်မလုပ်ဘူးဆိုတာကြောင့်ငွေချေးရတွေတလူအဂတိလိုက်စားဖို့လည်းလွယ်ကူတလူဖြစ်နေပါတယ်ဘေကျင်းအခြေစိုက်အာရှအခြေခံအဆောက်အုံယင်းနီမြူဘိုင်းမှာအဖွဲ့ဝင်အဖြစ်ပါဝင်သူမြန်မာအစိုးရဟာသူရရှိမဲ့ခွေတန်းအတွက်ဒေါ်လာတန်း250ကျော်ထည့်ဝင်ရမှာဖြစ်ပါတယ်။ဒီငွေကိုလာမယ့်စနေအတွင်းအရေးကြထည့်သွင်းမယ်လို့သိရပါတယ်။မြန်မာပြည်မှာတည်ဆောက်ရမယ့်အခြေခံအဆောက်အုံအတွက်ငွေအများဆုံးထုတ်ချေးနိုင်တာ AIIB တရုတ်ဥဆောင်တဲ့ဘဏ်ကြီးဖြစ်တဲ့အတွက်တရုတ်အရင်းအနှီးဟာဆက်လက်တိုးပွားဖို့သာအလားအလာရှိပါတယ်ခင်ဗျာ။
ဥအောင်ခင်နဲ့ကိုစောဝင်းလိုင်တို့ရဲ့မြန်မာရေးသုံးသက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
်။လာမယ့်နိုဝင်ဘာလယူကောက်ပွဲအတွက်မဲဆန္ဒရှင်စည်းတွေကိုယူကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားယွန်းနေတော်များများပါဝင်လာပြန်တယ်လို့သိရပါရယ်။ ဘာကြောင့်ဒီမဲဆနာရှင်စင်ထုတ်ပြန်မှုအခောက်အခါကမှားယွင်းမှုတွေရှိနေတာပါလဲ။ဒါဟာယူကောက်ပွဲပေါ်တည်ရောက်မှုဘလောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမုံကုအထုဒေသဘက်မှာကချင်လူလတ်ရေးတပ်မတော် KIA နဲ့မြမအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။မြူသားဒီမိုကရေစီအဖွဲ့ချုပ်ကနေထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာပထမဆုံးအကြိမ်မဲဆွယ်စည်းရုံးရေးပြုလုပ်ခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးခီးစင်းနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင့်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်လူလတ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်အကြားစက်တင်ဘာလကစပြီးတိုက်ပွဲတွေဇက်တိုက်ပြန်လည်ဖြစ်ပွားလာခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုအထုဒေသလွေကျုံဘုံတောင်ပေါ်မှာပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့မှာ KIA တိုင်ရင်36နဲ့အစိုးရတပ်နေမြေရှင်းလင်းရေးတပ်ဖွဲ့များအကြားတိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့မုံကိုဒေသခံတွေကပြောပါတယ်။တနေ့လုံးအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့နှစ်ဖက်ထိခိုက်မှုကိုတော့အတိမပြုတ်နိုင်သေးပါဘူး။တန်လွင်မြစ်အရှိဘက်ကိုကန့်ဒေသနဲ့ဆက်ဆက်နေတဲ့ KIA တိုင်ရင်36 38မုံကိုဖောင်းဆိုင်ဒေသဟာတရုတ်နယ်စပ်တစ်လျှောက်မှာရှိပြီးအဲ့ဒီနယ်စပ်တစ်လျှောက်မှာပြီးခဲ့တဲ့တစ်ပတ်ကျော်ကနေတရုတ်စစ်တပ်ကလုံခြုံရေးတပ်စခန်းတွေတိဆောက်လာတယ်လို့တရုတ်နယ်စပ်ကချင်ဒေသခံများကပြောပါတယ်ဒီလုံခြုံရေးယူနေတဲ့အခြေအနေကိုကြည့်ချင်းအားဖြင့်အစိုးရတပ်နဲ့ KIA တပ်ကြားတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်ပွဲရှိတယ်လို့လည်းစစ်ရေးစောင့်ကြည့်သူတွေကပြောပါတယ်
လာမယ့်ရွေးကောက်ပွဲအတွက် NLD ခေါ်မျိုးတားဒီမိုကရေစီဖွဲ့ချုပ်ကနေကရင်ပြည်နယ်ထားမြန်မာနယ်စပ်ဖျားတုံးစုမျိုးမှာပထမဆုံးအကြိမ်မဲဆွယ်စည်းရုံးရေးပြုလုပ်ခဲ့တယ်လို့ဖျားတုံးစုမျိုး NLD ပြန်ကြားရေးမှူးဦးအောင်စိုးကပြောပါတယ်စက်တင်ဘာလလလယ်မှာပြုလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးခီးစဉ်မှာဂျိုင်းရင်စိတ်ကြီးမြုပ်နယ်မှာဝင်ရောက်ရွေးခံမဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအပြင်ဖျားတုံးစုမျိုးခံ NLD ပါတီဝင်တွေပါဝင်ခဲ့ပါတယ်ဒီရွေးကောက်ပွဲမှာနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးပြည်သူလူထုရဲ့စားဝတ်နေရေးစည်းရုံးမွေးတည်မှုတိုက်ဖျက်ရေးအတွက်တတ်နိုင်စွာရှိတရောက်ကြိုးပမ်းသွားမယ်လို့လည်းမင်းဆွေခီးစင်မှာပါဝင်ခဲ့တဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဦးတင်မြဦးကပြောပါတယ်ဖျားတုံးစုမြို့ဟာနယ်စပ်မြို့ဖြစ်တယ်လို့နယ်မြေတည်ငြိမ်မှုမရှိတဲ့အတွက်အရင်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မရှိတဲ့ဒေသအဖြစ်တမတ်ခံရကနေ2015ရွေးကောက်ပွဲမှာပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပခွင့်ရခဲ့တာလည်းဖြစ်ပါတယ်
။ကချင်ပြည်နယ်မှာလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ကနေမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးနဲ့တယံဇာတစီမံခွဲဝေရေးပေါ်လစီတွေကိုရှေ့တန်းတင်စီရင်သွားမှာဖြစ်တယ်လို့ပါတီခေါင်းဆောင်ဖြစ်တဲ့ဥကွမ်ဂရောင်အောင်ခမ်းကပြောပါတယ် KDP ပါတီအနေနဲ့ကချင်ပြည်နယ်အတွင်း73မြို့နယ်မှာလွတ်တော်ကိုယ်စားလှယ်နေရာစုစုပေါင်း32နေရာမှာရှင်ပြိုင်မှာဖြစ်ပါတယ်ကချင်ပြည်နယ်ကအခြားပါတီတွေလည်းရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပါတီခေါင်းဆောင်တွေအတီးတီးမဲဆွယ်စီရင်မှုတွေစတင်လို့ရှာနေကြပြီဖြစ်တယ်လို့သိရပါတယ်
ရှမ်းပြည်တောင်ပိုင်းရလင်းခရိုင်ခွန်လမြို့နယ်ခွဲတွင်မြန်မာတပ်မတော်နှင့်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေတိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကနေတိုက်လေရင်လေကြောင်းအကူနဲ့တိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်စက်တင်ဘာ16ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာတော့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာတပ်မတော်ဘက်ကတော့ထိခိုက်မှုကိုတော့မသိရှိရသေးဘူးလို့လည်းသူကဆိုပါတယ်စက်တင်ဘာလ3ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကရှမ်းပြည်နယ်အတွင်းဆက်တုံးမြုံနယ်မှာတပ်စခန်းတိစောက်ခွင့်ပေးဖို့မြန်မာအနာပိုင်တွေကိုတင်ပြတောင်းဆိုပြီးမှအခုလိုထိုးစစ်ဆင်တိုက်ခိုက်မှုတွေဖြစ်ပွားလာတယ်လို့ပုံမူကြီးဆိုင်လာကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းကလွယ်လင်ခရိုင်မင်းပေါ်မြို့အရှိတ်ဘက်ဆံဘူးကျေးရွာမှာမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့တပြည်လုံးအတိုင်းအတာပြစ်ခတ်ရက်စဲရေး NCA လက်မှတ်ရေးထိုးဖို့အစီအစဉ်ဖြစ်နေကြောင်းထုတ်ပြန်ထားတဲ့အဖွဲ့လည်းဖြစ်ပါတယ်
ကရင်ပြည်နယ်မှာ2015ခုနှစ်အတွင်းလူကုန်ကူးမှု3မှုနဲ့လူမောင်းခိုး4မှုကိုမြေမြတာဝန်ခံရဲများကဖော်ထုတ်နိုင်ခဲ့ပါတယ်။လူမောင်းခိုးမှုတွေကတော့တရားမဝင်အေဂျင်စီမဟုတ်တဲ့လူတွေကနေအများစုခံရပြီးလူကုန်ကူးမှုတွေမှာတော့ပြည်တစားအဖြစ်စီခိုင်းမှုခေါင်းပုံဖြတ်မှုနဲ့အတင်းအဓမ္မခိုင်းစေမှုတွေဖြစ်တယ်လို့ကရင်ပြည်နယ်လူကုန်ကူးတာစီရေးတပ်ဖွဲ့မှုရေးမှူးမင်းမောင်ကပြောပါတယ်။ကရင်ပြည်နယ်အတွင်းမြဝတီနယ်မဲဆောက်နယ်ဆက်လန်းကိုအသုံးပြုများတဲ့အတွက်လူကုန်ကူးမှုများသလိုလက်ရှိပြည်တွင်းထဲမှာလည်းလူကုန်ကူးမှုတွေရှိနေစေလို့ရေးမှူးမင်းမောင်ကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်လာမယ့်နိုဝင်ဘာလပထမအပတ်မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြဖို့အတွက်ရခိုင်ပြည်နယ်ကရခိုင်နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကုစလလောင်းတွေဟာအခုခါမှာမဲဆွယ်စည်းရုံးမှုတွေအပြိုင်ဆိုင်လုပ်နေကြပြီဖြစ်ပါတယ်။ဒီမဲဆွယ်စည်းရုံးရေးခီးစဉ်မှာရခိုင်နိုင်ငံရေးပါတီတွေအနေနဲ့တိုင်ဘက်ပါတီတွေလိုငွေကြေးမသုံးနိုင်ပေမဲ့စည်းရုံးရေးအခြေအနေကောင်းတယ်လို့ပါတီခေါင်းဆောင်တွေကပြောဆိုနေကြသလိုတတိပုဂ္ဂလကုစလလောင်းတွေအနေနဲ့ကတော့စည်းရုံးရေးမှာအခက်အခဲရှိနေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေတွေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်မှာအားအကောက်ဆုံးဖြစ်တဲ့ရခိုင်မြို့သားပါတီ ANP ကတော့စည်ယုံရဲ့အခြေအနေကောက်တယ်လို့ပါတီဘော်ကောက်ဆောင်တဦးဖြစ်တဲ့ဥခိုက်ပြေဆိုးကအခုလိုပြောပါတယ
်ကျွန်တော်တို့မြို့နယ်ပါတီတွေပို့ဆုတ်တော့ကိုယ်စလေလောင်းတွေကမစ္စစည်ယုံရဲ့အခြေအနေကြားတဲ့အခါမှာတချို့တချို့မြို့နယ်တွေကတော့အခြေအနေကောက်နေတယ်လို့ပဲကျွန်တော်တို့ကသတင်းပေါ်ပါတယ်အထူးသဖြင့်ကျွန်တော်တို့ပုံနာကျွန်းပေါတော့ကြောက်တော့မြောက်ဦးမင်းပြရေဘုံရသေးတော်ဘုံပြီးတော်မောင်တို့အဲ့ဖက်အချမ်းတွေမှာတော့ခါအခြေအနေတော်တော်လေးကောက်နေပါတယ
်ရခိုင်ပြည်နယ်မှာရခိုင်မြို့သားပါတီရဲ့အဓိကပြိုင်ဖက်ဟာကြံခိုင်ရဲ့ပါတီဖြစ်ပြီးစေယုံရဲ့ဆန်းတဲ့အခါတခြားအခခဲမရှိဘူးလို့လေဥခိုက်ပြေဆိုးကပြောပါတယ်ရခိုင်မြို့သားပါတီကရခိုင်ပြည်နယ်ကကိုစလီနေရအလုံးရှင်းပြည်နယ်ပလောဝါမြို့နယ်အေယာဝတီတိုက်နယ်ရန်ကုန်တိုက်ဒေသကြီးကနေရာတချို့အပအဝန်စူးစူးပေါက်ကိုစလီလောက်89ဦးဝန်ရောက်ချိုက်ပြိုင်သွားမှာပါကျောက်ပြုံမြို့နယ်မှာတတိပုဂ္ဂလအဖြစ်ဝန်ရောက်ချိုက်ပြိုင်မဲ့ပြည်နယ်လွှတ်တော်ကိုစလီလောက်ဦးထွန့်လွင်ကတော့စေယုံရဲ့ကာလမှာကြုံတွေ့ရတဲ့အခခဲတချို့ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကဲကျေဆိုတာကတော့ဟိုပါပါကျွန်တော်နဲ့ပြန်ရဖို့ privacy ရဲ့လုံရပါလေ privacy ရဲ့
ခဲခဲဆိုတာကကျွန်တော်တို့ပြိုင်ဘက်တွေရဲ့လှုပ်ရသေးပါကျွန်တော်ကတတိပုဂ္ဂလဖြစ်နေတော့ပါတီတွင်းကလူတွေရဲ့ကျွန်တော်ကိုတိုက်ခိုက်မှုနောက်တစ်ခါကြခိုင်ဖူးကြီးပါတီကခြေလက်တွေကိုဆင်းတဲ့အခါမှာငွေကြေးသုံးပြီးစည်းရုံးမှုတွေပါတယ်လေအဲ့ဒါလို့စည်းရုံးမှုတွေကိုကျွန်တော်တို့ခံနေရတယ်ငွေကြေးသုံးတာသူ့ဟာသူသုံးတာဖြစ်ပေမဲ့ကျွန်တော်ကိုပုံကိုရေးရတိုက်ခိုက်မှုတွေရှိနေပါတယ်
ရခိုင်မြို့ရှိပါတီကတော့ပေါတော်မြို့နယ်ကနေရာတွေမှာအလားအလာကောက်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရှိပိုင်မဲ့ဦးမြတ်ထွန်းကတော့အခုလိုပြောပါတယ
်သူတို့တို့ထောက်ကမှုကကျွန်တော်ကိုသူဆိုပါတယ်ကျွန်တော်ပြောပြတဲ့ဟာကိုကျွန်တော်တို့အခုလက်ခံရတိုက်တာရှိပါတယ်ကျွန်တော်ရခိုင်မြို့ရှိပါတီကတော့လည်းပေါတော်မြို့နယ်မှာကိုယ်စားလှယ်လောက်နေနေရာကျွန်တော်လုံးကျွန်တော်ပြိုင်တယ
်ရခိုင်ပြည်နယ်ထဲမှာတော့ရခိုင်မြို့သားပါတီကြံခိုင်ရဲ့ပါတီတယန်သာစေလုံးညီညွတ်ရဲ့ပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရခိုင်မြို့ရှိပါတီရခိုင်ပြည်နယ်အမျိုးသားအင်အားစုနဲ့တတိပုဂ္ဂလတွေဝင်ရောက်အရွေးခံကြမှာဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေကတော့အပြိုင်ဆိုင်မဲဆွဲစည်းရုံးနေကြပါတယ်။လက်ရှိအနေအထားမှာတော့အခက်အခဲတွေမရှိသေးဘူးလို့ပါတီကိုယ်စားလှယ်တွေကပြောကြပါတယ်။ဒီအခြေအနေကိုတော့မြင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။2030ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့ပါတီစည်းရုံးရေးအခြေအနေနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူနိုင်စံတင်ကအခုလိုပြောပါတယ်။
ကြတဲ့နုနဲ့တိုင်းမှာကိုစည်းရုံးရေးဆင်းနေကြပြီ။ဘောကစီလုပ်ပေးတာက ခေါ်ပြောမဲ့စီစဉ်လေးပဲရေးပေးလိုက်အချက်နဲ့လေးတွေသူတို့လည်းတို့ကစင်ပြီးအောင်ပဲသူတို့စင်နေကြတယ်ဘာဖြစ်လဲဆိုတော့သူတို့ခုခုချက်တင်တာကသူ့နယ်ကွန်ပျူတာရုံးကိုတင်တယ်လေကျွန်တော်ကပါတီထားမယ်ဆိုတော့ခုရင်သူတို့ရင်အားရှိပြီဒါပါတီအားလည်းရှိပြီဒါလူတို့နဲ့အားရှိပြီချင်းမီကောင်းမှ
မွန်ပြည်နယ်ဆယ်မြို့နယ်မှာကုစလေလောင်30တနေရာဝင်ရောက်ရှင်ပြိုင်မဲ့တိုင်းရင်သားစီလုံးညီညွတ်ရေးပါတီကလည်းမဲဆန္ဒနယ်အားလုံးမှာစီယုံရေးဆင်းနေပြီလို့ပါတီယာယီဥက္ကဋ္ဌဥပရှင်ကပြောပါတယ
်အားလုံးဆင်းနေပြီဆိုတဲ့အချိန်မှာမော်ဒယ်မင်းကနည်းနည်းနောက်ကျမယ်ဘူးမသူစီမံချက်ဆွဲတယ်။ဒါကြောင့်ကုမျိုးကဆင်းနေကြတယ်။နောက်ဘာလို့လာပြရင်နေနဲ့ပါဗလက်တွေလည်းအနိကကာလမှာပဲဝေးကြမှာ
လက်ရှိအနေထားရမဲဆွယ်စီယုံရေးလုပ်တဲ့နေရာမှာအခက်အခဲတွေမရှိသေးဘူးလို့နိုင်ငံရေးပါတီတွေကပြောပါတယ်ဒါပေမဲ့နောက်ပိုင်းကတ္တချက်တွေရှိလာမှာကိုစိုးရိမ်နေရတယ်လို့မော်မျိုးရပါတီကိုယ်စားလှယ်လောင်းနတ်ဆန်းလှိုင်ကအခုလိုပြောပါတယ
်လောလောဆယ်ကတော့အဆဆိုတော့တိတ်ပြီးတော့ချုပ်ချုပ်ထွေးထွေးတော့မရှိသေးဘူး။ဘာလို့လဲဆိုတော့လည်းအင်အားကြီးကြီးမားမားလည်းမရှိသေးဘူး။ကျွန်တော်ကဟိုကြီးကြီးမားမားဖြစ်လာတဲ့အချိန်ကြိုင်ကတ္တချက်တွေပါလေဖြစ်လာမလား
။ NLD ကမျိုးရဒီမိုကရေစီဖွဲ့ချုပ်ကလည်းစီယုံရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးလက်ရှိမှာခက်ခဲမရှိသေးတယ်လို့လူစုစိတ်ဝင်စားမှုရှိနေတယ်လို့ပြည်내 NLD တွင်းမှုဥငွေမြင့်ကပြောပါတယ်။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကတော့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးပေါ်စိတ်ဝင်စားမှုအားနည်းနေတယ်လို့မော်လမြိုင်မြို့ခံသူကခုလူပြောပါတယ
်။မဲဆွယ်စည်းရုံးမှုကတော့လူထုပြားမှာတော့တော်တော်များများနဲ့ထူးခြားအားကိုးရတဲ့ပါတီကြီးရတယ်ခြားလာတဲ့လူတွေရဲ့အမှတ်ကောင်းတွေရဲ့ဒီချင်းကိုကြည့်ရတဲ့ကြားနေတာတော့တွေ့နေရတယ်သူတို့ပြောတာ။
မွန်ပြည်နယ်မှာမွန်သေးတာလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းဒါစီလုံးညီညွတ်ရေးပါတီNLD မျိုးရဒီမိုကရေစီဖွဲ့ချုပ်အစရှိတဲ့နိုင်ငံရေးပါတီ၁၈ပါတီကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုအထုဒေသဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားတိုက်ပွဲတွေဇက်တိုက်ပြန်လည်ဖြစ်ပွားလာနေပါတယ်။လာမယ့်ရွေးကောက်ပွဲအတွက် NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကရင်ပြည်နယ်ထမ်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာပထမဆုံးအကြိမ်မဲဆွယ်စီယုံရီပြုလုပ်ခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထမ်းမြန်မာနေဇတိတာကနေပြီးစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလှကန္တာကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်နှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကမှပထမနာရီဝက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့မှဖမ်းယူနားဆင်နိုင်ပြီးဒုတိယနာရီဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်တောက်ကြနေညဘက်ကြာသပတေးနေ့ညဘက်အစီအစဉ်တွေအခုပဲအဆုံးသတ်ပါတော့မယ်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလက်ပြင်ညာပေးပါအောင်မရှင
်ဒူရောပါနိုင်ငံတွေထဲမှာခိုလိုမှုစူးစမ်းကြတဲ့ရွှေပြောင်းဒုက္ခသည်တွေကနဦးရောက်ရှိလာကြတဲ့ EU နိုင်ငံတွေမှာဒုက္ခသည်တွေစုပြုံးနေတာကိုဖြေရှင်းဖို့စူးစမ်းတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားဒုက္ခသည်တသိန်း2000လောက်ကိုခွဲဝေလက်ခံဖို့အစီအစဉ်ကိုဥရောပပါလီမန်ကနေထောက်ခံခဲ့ပါတယ်။ဥရောပလွှတ်တော်အမတ်တွေဟာဒီကနေ့စက်တဘာနေ့မှာထောက်ခံမဲ382မဲ၊ကန့်ကွက်မဲ124မဲ၊ကြားနေ54မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။နောက်တစ်ဆင့်နဲ့ EU ပြည်ထောင်ဝန်ကြီးတွေကဒါကိုအတည်ပြုပေးရမှာဖြစ်ပြီးဒီအတည်ပြုပေးတာဟာဥရောပအရှေ့ပိုင်းနိုင်ငံတွေဘက်ကဆန့်ကျင်နေတဲ့အနေအထားကိုပြောင်းပေးနိုင်မှာဖြစ်ပါတယ်။ချီလီနိုင်ငံမှာမနေ့ကဗုဒ္ဓဘုရားညကပြန်အဆင့်8.3%ရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးခဲ့ပါတယ်။ဒါအပြင်ဆူနာမီအခြေအနေအတွက်ဒဏ္ဍာရီမှုတွေလည်းကျယ်ကျယ်ပြန့်ပြန့်ထွက်ပေါ်နေတာပါ။ချီလီသမ္မတကဒီဒေသကိုကိုယ်တိုင်တွားပြီးတော့ကြည့်မယ်လို့ပြောပါတယ်။ငလျင်ဟာချီလီနိုင်ငံရဲ့မြို့တော်ဆန်ဒီယေဂိုရဲ့မြောက်ဘက်ကီလိုမီတာ900ခန့်ကိုဗဟိုပြုလှုပ်ခတ်တာဖြစ်ပြီးတောင်အမေရိကတိုက်ရဲ့တခြားတစ်ဖက်ခံဘူနိုအဲရစ်မြို့ထိကြောက်အောင်တက်ရောက်မှုတွေရှိခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ဒတ်မှာအသေးကံဘုံဖောက်ခွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်လူပေါင်း22ဦးထဲမှနေတေဆုံးခဲ့ရတယ်လို့50ကျော်လည်းဒဏ်ရာရခဲ့ပါတယ်။ရှီယာလူမျိုးစုတွေအများဆုံးနေထိုင်တဲ့နေရာတွေမှာလှုပ်ဆောင်ခဲ့တဲ့ဒီဘုံဖောက်ခွဲမှုတွေအတွက်သူတို့လှုပ်ဆောင်တာလို့ IS Islam စစ်သွေးကြွအဖွဲ့ကကြေညာခဲ့ပါတယ်။
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.